Welcome to the Voice of America in Burmese.
Mingla mne khin ma shin 2019 khu ne October 20 ye taw cha ni mne phe VOE tan lwin season 2 ko American pi ran su myo ro Washington DC ga ni dai yai thol lwin ni ba bi line do meter 3249 a phin VOE ye Facebook sa myan na VOE Burmese news ga ni pi lo le na sin nai ma le shin ကျမခွာညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကိုကြော်ကြော်သိမ်းတဲ့အတူကြီးညာပေးမှာပါနီဂျီမှာအမေရိကန်စစ်သား၄ဦးတေဆုံးခဲ့ရတာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေပါတယ်လို့အမေရိကန်ကာကွယ်ဝန်ကြီးကပြောကြားလိုက်ပါတယ်မြောက်ကိုရီးယားကအမေရိကန်နျူကလ িয়ার နဲ့တိုက်ခိုက်နိုင်ခြေရှိတဲ့အခြေအနေကိုရောက်ဖို့လာပိုင်းမဲ့လို့တော့တယ်လို့အမေရိကန်ထိပ်တန်းတာဝန်ရှိသူတွေကပြောကြားလိုက်ပါတယ်တရုတ်စစ်တပ်ကိုလာမဲ့နှစ်ပေါင်း20အတွင်းမှာပဲကမ္ဘာအဆင့်မီစစ်တပ်ဖြစ်အောင်လုပ်မယ်လို့တရုတ်သမ္မတကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ညိုရင
်ကောင်းပါပြီရှင်အခုမနက်ခင်းနားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာအရေးနဲ့ပတ်သက်လို့စစ်တပ်ကိုအရေးယူဖို့အမေရိကန်လွှတ်တော်ကအစိုးရကိုတောင်းဆိုမှုတွေဟာထိရောက်မှုရှိမရှိဆိုတာ
Sanctions have really worked that's my view and I think that they are an understandableemotional reaction
just on တက်တူကမြမရေးကြွန့်ကျင်သူပမောက်ခါရဲ့ပြောကြားချက်နဲ့တူနားဆင်နိုင်ပါတယ်ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာမိဘမဲ့ကလေးပေါင်း 1,000 ခွဲရှိနေတယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကဆိုပါတယ်ဖိလစ်ပိုင်က9လကြာတိုက်ပွဲတွေကိုအဓိကစီစဉ်နေသူသဘုံကောင်းဆောင်နှုတ်ဦးဖို့တုတ်တင်လိုက်ပြီးတဲ့နောက်စစ်အုပ်ချုပ်ရေးရမယ်အလားအလာရှိနေပါတယ်နေနဲ့လေစွမ်းရင်ကနေထုတ်ယူနိုင်တဲ့လျှက်စစ်ဓာတ်အားအတွက်ကုန်ကြငွေဟာတနာရီ3ဝက်အား1,000မှ60သာကုန်ကြနိုင်တဲ့ပြည့်မြဲစွမ်းရင်အကြောင်းကိုလည်းနားဆင်ကြရမှာပါအခုရင်ဆုံးတော့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်ကျော်တိန်တို့ကကြေညာပေးပါမယ်ရှင
်ဒီလဆောပိုင်းမှာ GS စစ်သေးကျော်ရဲ့လက်ချက်နဲ့ American စစ်သား၄ဦးတေဆုံးခဲ့ရတာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေပါတယ်လို့ကာကွယ်ဝန်ကြီး Jim Mattis ကကြေညာနေမှာပြောပါတယ် American စစ်သားတွေအသက်ခံရတိုင်းလှုပ်လေရှိတယ်လို့အခင်းဖြစ်ပေါ်တာနဲ့ပတ်သက်ပြီးအပြည့်အဝစုံစမ်းစစ်ဆေးမှုတွေကိုလုပ်နေပြီဖြစ်ကြောင်းနဲ့ရတဲ့သတင်းအချက်လက်အသစ်မှန်သမျှကိုအချိန်နဲ့တပြေးညီထုတ်ပြန်ပေးမှာဖြစ်ကြောင်းသတင်းတောက်တွေကိုပြောကြတာပါ။အောက်တိုဘာ4ရက်နေ့ကအမေရိကန်နဲ့နိုင်ဂျီးရီးယားတပ်တွေကို IS စစ်သွေးကြော်တွေကခြုံခိုးပြီးတိုက်ခိုက်ခဲ့တာဖြစ်ပြီးအဲ့ဒီတိုက်ခိုက်မှုမှာနိုင်ဂျီးလုံခြုံရေးတပ်ဖွဲ့ဝင်၄ဦးလည်းသေဆုံးခဲ့ရတာဖြစ်ပါတယ်။ Green Beret ခေါ်အမေရိကန်အထူးတပ်ဖွဲ့ဝင်တွေဟာဒေသခေါင်းဆောင်တွေနဲ့တွေ့ဆုံအပြီးသူတို့ရဲ့မော်တော်ယာဉ်တွေစီကိုလမ်းလျှောက်ပြီးပြန်လာချိန်မှာအတိုက်ခိုက်ခံခဲ့ရတာလို့စုံစမ်းစစ်ဆေးနေခြင်းမှုအမိမဖော်လို့တဲ့အမေရိကန်ရရှိသူကပြောကြလိုက်ပါတယ်တွစ်ဆုံပွဲဟာအချိန်နှောင်းနေပြီဖြစ်ပြီးသူတို့အပြန်နောက်ကျအောင်ရွာသားတွေကတမင်လှုပ်ဆောင်မယ်လို့တချို့ကလည်းတန်တရားရှိနေကြောင်းလည်းအရာရှိကပြောပါတယ်တေဆုံသူတွေထဲမှာတဦးဖြစ်တဲ့တက်ကြက်ကြီးလာဒေးဗစ်ဂျွန်ဆန်ရဲ့အလောင်းကိုသူနဲ့အတူအသက်ခံခဲ့ရသူရဲ့အလောင်းတွေပြန်ရပြီး48နှစ်လောက်ကြာမှပြန်ပြီးရခဲ့တာနဲ့ပတ်သက်ပြီးမေးမြန်းကြတာကိုတော့ပူတွဲစီဦးစီးချုပ်များယုံညွှန်ကြားမှုဒုတိယဗိုလ်ချုပ်ကြီးကင်နက်မက်ကင်ဇီကခုခံပြောဆိုလိုက်ပါတယ်
စပိန်နိုင်ငံကနေကတလူနီးယားဒေသခွဲထွက်ပြီးလွတ်လပ်ရယူဖို့ဆက်လုပ်သွားမယ်လို့ကတလူနီးယားကောင်းဆောင်ကအခိုင်အမာဆက်ပြောထားတာနဲ့အမျှကတလူနီးယားဒေသကိုယ်ပိုင်အုပ်ချုပ်ခွင့်ကိုယူသိမ်းဖို့စပိန်ဆိုရကစီစဉ်နေပါတယ်။စပိန်အခြေခံဥပဒေပုံမှန်155ကိုအသုံးပြုလို့ဆောင်ရွက်ကိစ္စဆွေးနွေးဖို့အစိုးရအဖွဲ့အထူးစည်းဝေးတရက်ကိုစနေနေ့မှလုပ်ဖို့စီစဉ်ထားတယ်လို့ဝန်ကြီးချုပ်မာရီယာနိုရာဂျွာရဲ့ယူငါပြောပါတယ်။အဲ့ဒီပုံမှန်အရကိုယ်ပိုင်အုပ်ချုပ်ခွင့်တချို့ကိုပဲဖြစ်ဖြစ်အားလုံးကိုပဲဖြစ်ဖြစ်စပိန်ဆိုရကယူသိမ်းပြစ်နိုင်တဲ့အခွင့်အာဏာရှိပါတယ်။စပိန်ဆိုရကတွေ့ဆုံဆွေးနွေးတာမလို့ပဲကတလူနီးယားဒေသရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုပြန်ရုပ်သိမ်းဖို့ဆက်လုပ်လာမယ်ဆိုရင်လွတ်လပ်ရေးကြေညာဖို့ကတလန်လွှတ်တော်မှာမဲခွဲဆုံးဖြတ်သွားမယ်လို့ကတလူနီးယားကောင်းဆောင်ကာစ်ဖွဲ့ဂျမွန်ကအစောပိုင်းမှာပြောခဲ့ပါတယ်။ဒီလအစောပိုင်းကလူလူဆန္ဒခံယူပွဲလုပ်ပြီးတဲ့နောက်ဖွဲ့ဂျမွန်အနေနဲ့တကယ်ပဲလွတ်လပ်ရေးကြေညာပြီးသွားပြီလားဆိုတာကြာသာပတိနေ့မနေ့နောက်ဆုံးထားပြီးရှင်းလင်းပြောဆိုဖို့ဝန်ကြီးချုပ်ရာဂျွိုင်းကဖွဲ့ဂျမွန်ကိုအချိန်ပေးထားပါတယ်။ပြီးခဲ့တဲ့သတင်းပတ်ကပြောတဲ့မင်းကုန်းတစ်ခုထဲမှာဖွဲ့ဂျမွန်ကစတိသဘောလွတ်လပ်ရေးကြေညာခဲ့ပေမဲ့စပိန်ဆိုရနဲ့ဆွေးနွေးဖို့လူလာတဲ့အတွက်တရားဝင်သဘောလို့ရမှာတွေကိုမလုပ်သေးပဲစိုင်းထားမယ်လို့ပြောခဲ့ပါတယ
်။ Hurricane တန်ခံရတဲ့ဒေသတွေအားလုံးကိုတပြေးညီဆက်ဆံပေးဖို့အတွက် Imperial Oval ရုံးကမှအချိန်တော်ကြာတွေ့ဆုံမှုအတွက်မှာ Puerto Rico အုပ်ချုပ်ရေးမှူးကသမ္မတ Donald Trump ကိုမြစ်တာရက်ခံလိုက်ပါတယ်။သူတို့ရဲ့ကျွမ်းသားတွေဟာ American နိုင်ငံသားတွေဖြစ်တယ်ဆိုတာကိုသမ္မတကအချိန်ချင်းသတိပေးခဲ့တယ်လို့လည်းပြောပါတယ်။ပြူတိုရီကိုကျွမ်းသားတွေကိုလည်း Texas တို့ Florida ပြည်နယ်တို့က American နိုင်ငံသားတွေနေသူ American တွေဖြစ်နေတတ်မှတ်ပြီးလုံလောက်တဲ့အရင်းမြစ်တွေပေးမယ်ဆိုရင်ဒီအခက်ခဲကနေအားကောင်းကောင်းနဲ့အောင်မြင်စွာကျော်လွှားနိုင်မယ်လို့လည်းအုပ်ချုပ်ရေးမှူးဖြစ်တဲ့ Ricardo Rosello ကပြောပါတယ်။လွန်ခဲ့တဲ့တစ်လလောက်က Hurricane Maria ခံခဲ့ရတဲ့ ပူတိုရီကိုဒေသရင်းဘဟုအစိုးရအနေနဲ့တုံ့ပြန်ဆောင်ရွက်မှုတွေကိုသမ္မတကထပ်မံခုခံကာကွယ်ပြောဆိုခဲ့ပါတယ်။ဒီဒေသအတွက်ဘဟုအစိုးရတုံ့ပြန်ဆောင်ရွက်မှုတွေတစ်ကံနဲ့30တိအစိုးကောင်းတတ်မှတ်မယ်ဆိုရင်အဆင့်30နဲ့အကောင်းဆုံးဆောင်ရွက်ခဲ့တယ်လို့သမ္မတကပြောပါတယ်။ဘဟုအစိုးရအနေနဲ့အကူအညီအများပြားကိုအများဆုံးလှုပ်ဆောင်ပေးခဲ့တယ်လို့လည်းပြောပါတယ်
။အမေရိကန်နိုင်ငံသားဦးအညီ Rex Tillerson ဟာဒီကနေ့တောက်ကြနေမှာဆော်ဒီအာရေဗျနိုင်ငံကိုခီးထွက်မှာဖြစ်ပြီးဆော်ဒီအာရေဗျနဲ့ Iraq အစိုးရနှင့်အကြားပထမဆုံးအစည်းအဝေးကိုတက်ရောက်မှာဖြစ်ပြီးတော့နိုင်ငံအကြားဆက်ဆံရေးထုတ်တဲ့စီမံနည်းလမ်းတွေကိုရှာဖွေမှာဖြစ်ပါတယ်။ဆော်ဒီနဲ့အီရတ်အကြားဆက်ဆံရေးပိုကောင်းလာနေချိန်မှာညှိနှိုင်းဆောင်ရွက်ရေးကောင်စီရဲ့ပထမဆုံးအစည်းအဝေးကိုကျင်းပမှာပါ။ဆော်ဒီနိုင်ငံနဲ့ပိုပြီးနိနိကကဆက်ဆံဖို့အီရတ်ကိုအားပေးတိုက်တွန်းပြီးတော့အီရတ်ပေါ်အီရန်ရဲ့ဩဇာလွှမ်းမိုးမှုကိုရှာချရေးအမေရိကန်ရဲ့ဂျိုးပန်းအထောက်အမှုတွေကတစ်စီတစ်ပိုင်းဖြစ်အခုကျင်းပမဲ့အစည်းအဝေးကိုမြင်ကြပါတယ်။အီရတ်မှာတော့မဟုတ်ပါဘူး။ဒေသတစ်လျှောက်မှာအီရန်နိုင်ငံဟာအမေရိကန်ရဲ့စိုးရိမ်မှုကြီးတစ်ခုဖြစ်ပါတယ်လို့နိုင်ငံရေးဌာနပြောခွင့်ရဟက်သာနိုဝတ်ကကြာသပတေးနေ့ပုံမှန်သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။အီရန်နဲ့ဆော်ဒီအကြားဆက်ဆံရေးထုတ်တဲ့ကောင်းမွန်လာတာကိုအမေရိကန်ကကြိုဆိုတယ်လို့လည်းပြောခွင့်ရနိုဝတ်ကပြောသွားပါတယ်။နေဇက်ဂိတ်တွေပြန်ဖွင့်တာကနေနိုင်ငံခြားကုသရေးအောင်ဝေးအဆင့်ပြေးလာတာကိုနမူနာတစ်ခုအဖြစ်ပြောခွင့်ရနိုဝတ်ကထောက်ပြပြောဆိုပါတယ
်။ UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618 9နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တရုတ်ကွန်မြူနစ်ပါတီရဲ့ခေါင်းဆောင်မှုအောက်မှာလာမယ့်နှစ်ပေါင်း20အတွင်းတရုတ်စစ်တပ်ကိုအင်အားကြီးပြီးခင့်မိတဲ့တပ်ဖြစ်နေတိဆောက်ပြီးကမ္ဘာအဆင့်မြောင်ပြောင်းလဲပြန်မှာဖြစ်ကြောင်း19ချိန်မြောက်တရုတ်ကွန်မြူနစ်ပါတီညီလာခံမှာဗိုလ်တပူးနေကသမ္မတရှီကျင်ဖင်ကပြောကြားလိုက်ပါတယ်။2020မှာတရုတ်စစ်တပ်ရဲ့ဤပညာဆိုင်ရာပြည်ပြည့်စုံအောင်လုပ်ပြီး2035မှာကြီးရေးလေးတပ်တွေရဲ့ဖွဲ့စည်းပုံနဲ့လက်နက်ကိရိယာတွေကိုခင်မီစစ်တပ်ကြီးဖြစ်အောင်လှုပ်ဆောင်မှာဖြစ်ကြောင်းကွန်မြူနစ်ပါတီထိပ်ပိုင်းခေါင်းဆောင်တွေနဲ့ပါတီဝင်ပေါင်း2200ကျော်တက်ရောက်လာတဲ့ညီလာခံမှာပြောကြားခဲ့တာပါ။တရုတ်နိုင်ငံဟာတမိုင်းမှာအရေးပါတဲ့အချိန်ကိုရောက်နေပြီဖြစ်တယ်လို့ကြွယ်ဝမှုနဲ့အတူအင်အားခိုင်မာလာပြီဖြစ်ပြီးကမ္ဘာအလယ်မှာဥဆောင်မှုပေးနိုင်တဲ့အနေအထားကိုရောက်ဖို့နှိစက်လာပြီဖြစ်တဲ့အပြင်လူသားတွေအတွက်ပါပိုးပြီးအချိုးပြူလာနိုင်တော့မယ်လို့ဒုတိယတက်တန်းကိုတာဝန်ဆက်ပြီးထမ်းဆောင်တော့မယ်သမရရှိကပြောပါတယ်။2029ခုနှစ်ကစပြီးတော့တည်ထောင်ခဲ့တဲ့တရုတ်စစ်တပ်PLA မှာအခုခါတာဝန်ထမ်းဆောင်နေသူပေါင်း2,000လောက်ရှိနေတာပါ။၃နိုင်ခွဲကြပြောကြခဲ့တဲ့သူ့ရဲ့မိန့်ခွန်းရှိတဲ့မှာသမရရှိကတရုတ်နိုင်ငံရဲ့အချုပ်ချာအာဏာပိုင်ဆိုင်မှုကိုကာကွယ်ဆောင်ရှောက်ဖို့အတွက်တမကတရုတ်ရင်ကျေးမှုကိုရှင်သန်အောင်ကြိုးစားကြဖို့လည်းအဖွဲ့ဝင်တွေကိုပန်ကြားခဲ့ပါတယ်။အသက်64နှစ်ရှိပြီဖြစ်တဲ့တရုတ်ခေါင်းဆောင်ကတရုတ်နိုင်ငံဟာလာမယ့်2050မှာခေတ်သစ် socialist နိုင်ငံဖြစ်နေခေတ်သစ်ကိုတည်ဆောက်မှာဖြစ်ပြီးကမ္ဘာအလယ်မှာအင်အားကြီးတဲ့ဥဆောင်တဲ့နိုင်ငံဖြစ်စေရမယ်လို့လည်းကတိပေးခဲ့ပါတယ်။
မြောက်ကိုရီးယားဟာအမေရိကန်ပြည်ထောင်စုကိုနျူကလ িয়ার ဒုံးကျည်နဲ့တိုက်ခိုက်နိုင်စွမ်းတဲ့အခြေအနေကိုရောက်ဖို့လတော်ကြလောက်ပဲလို့တော့ရဲလို့အမေရိကန်ထိပ်တန်းတာဝန်ရှိသူ2ဦးကပြောပါတယ်။မြောက်ကိုရီးယားချင်းချောက်မှုပိုကြီးလာတဲ့အပေါ်နဲ့အရှေ့အာရှဒေသမှာနျူကလ িয়ার လက်နက်ပြန်ဆိုင်မှုဖြစ်လာနိုင်ခြေအပေါ်အထူးပဲစိုးရိမ်မိတဲ့အကြောင်းဝါရှင်တန်မြို့တော်မှာကြာသပတေးနေ့ကလုပ်တဲ့ဆွေးနွေးပွဲတစ်ခုတွင် CIA ညွှန်ကြားရေးဘူးမိုက်ပွန်ပီယိုကပြောသွားပါတယ်။အမေရိကန်ကပြစ်မှတ်တွေကိုတိုက်ခိုက်နိုင်တဲ့ဒုံးကျည်ဤပညာကိုမြောက်ကိုရီးယားကရအောင်လုပ်နေတာနဲ့ပတ်သက်ပြီးမေးတဲ့အခါမှာ CIA အကြီးအကဲပွန်ပီယိုကအဲ့ဒီမှန်ချက်ကိုသူတို့ပြည့်မီတော့မယ်လို့ယူဆပြီးတော့ကျွန်တော်တို့လုံဆောင်ကြရပါမယ်လို့ပြောပါတယ်။ဒီအခြေအနေကိုစီးရင်းနဲ့မဟုတ်ပဲဖြစ်ရှင်းဖို့အမေရိကန်ဟာအပြေးလွှားလုပ်နေရတယ်လို့အမေရိကန်လူမျိုးရင်းဆိုင်ရာဂျန်ပီပို့ကိုဗိုလ်ချုပ်ကြီး HR McMaster ကအဲ့ဒီဆွေးနွေးပွဲအတွင်းမှာပဲကြာသပတေးနေ့နှောင်းပိုင်းကပြောသွားပါတယ်။အချိန်မရှိတော့တာမဟုတ်ပါဘူး။အချိန်သိပ်မကြံတော့တာပါ။လက်ခံပြီးတော့မှတားဆီးဖို့ဆိုတာကတော့လက်ခံနိုင်ပေါ်ရာမရှိပါဘူးလို့ဗိုလ်ချုပ်ကြီး McMaster ကပြောပါတယ်။
မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအန်အညီကိုဝမ်ခွဲတော်ဆက်သူကင်ဂျုံနမ်အသက်ဖြန်ခံရမှုမှာတန်မြတ်ရှိသူနှုတ်ဦးကိုရုံးတင်ပြီးဆစ်ဆီးခဲ့တဲ့ပထမသတင်းနှစ်ပတ်အတွင်းတက်တဲ့အထောက်ထားအများအပြားကိုတင်ပြခဲ့ကြတာပါ။ဒါပေမဲ့သူတို့ရဲ့ရှေ့နေတွေကတော့မစိုးရင်ရဘူးလို့ပြောပါတယ်။တရခန်နှုတ်ဦးအတွက်အင်ဒိုနီးရှားနဲ့ဗီယက်နမ်အစိုးရတွေကရှေ့နေတွေကိုငှားရမ်းပေးခဲ့တာဖြစ်ပြီးအခုချိန်ထိတင်ပြလာကြတဲ့အထောက်ထားတွေနဲ့ပတ်သက်ပြီးမစိုးရင်ကြောင်းပြောကြားကြတာပါ။ကင်ဂျုံနမ်ဘယ်လိုသိဆုံးရလဲ။တန်ရရှိသူနှစ်ယောက်ရဲ့အဝတ်အစားတွေမှာသူ့ကိုတေဆုံးစေခဲ့တဲ့အာယုံကြောထိခိုက်စေတဲ့ VX အဆိတ်ကိုတွေ့ရတယ်ဆိုတာတွေနဲ့ပတ်သက်ပြီးတပ်သေးတွေကထွက်ဆိုခဲ့ကြတာပါ။လေးစိတ်မှာကင်နဲ့အမျိုးသမီးနှုတ်တို့အတူရှိနေတာကိုပြတာတဲ့လုံခြုံရေးကင်မရာကရတဲ့ပုံတွေကိုပါတင်ပြခဲ့ကြတာဖြစ်ပါတယ်။တန်ရရှိသူအမျိုးသမီးနှုတ်ကတော့သူတို့မှာအပြစ်မရှိကြောင်းပြောပါတယ်။သူတို့ရဲ့ရှေ့နေတွေကလည်းတပ်သေးအထောက်ထားကိုကြည့်ရင်ပတ်ဝန်းကျင်တပ်သေးကအထောက်ထား ဖြစ်နေတယ်လို့အခုတင်ပြခဲ့တာတွင်လည်းပတ်သက်ပြီးသူတို့ဖြေရှင်းနိုင်ကြောင်းပြောပါတယ်။လာမယ့်သတင်းပတ်မှာရုံးချင်းမှာတော့ကင်ဂျုံနမ်အသက်ခံမှုစတင်ခဲ့တဲ့လေဆိပ်ကိုတွားရောက်ကြမှာဖြစ်ပါတယ်
။အိန္ဒိယနိုင်ငံမှာဟိန္ဒူဘာသာဝင်တန်း900ကျော်တို့ရဲ့အဓိကဘာသာရေးပွဲတော်ကြီးဖြစ်တဲ့ဒီပါဝလီပွဲတော်ကိုအော်တိုဘလ19ရက်ကြာသပတေးနေ့ကနိုင်ငံတော်ဆင်နွှဲကြပါတယ်။မောဟအပေါ်တည်ခြင်းတရားကအနိုင်ရတာ၊အမောင်ဓုပေါ်အလင်းရောင်ကအနိုင်ရတာ၊အကုသူအပေါ်ကုသူကအနိုင်ရတာတွေကိုထိမ့်မှတ်ပြုတဲ့အနေနဲ့စီမီကွက်ဒါမှမဟုတ်ဖျောင်းနိုင်တွေကိုပွဲတော်တွင်ထုံးညှိပူဇော်ကြပါတယ်။မိဆွေတွေအိမ်ကိုအပြန်လှန်သွားလဲကြပြီးလက်ဆောင်ပစ္စည်းတွေလဲလှယ်ကြပါတယ်။ယာမာယနာဆက်ဒေါ်လာအတိုင်းယာမာမင်းသားနဲ့တီတာမင်းသမီးတို့14နှစ်ကြာတိုင်းပြည်ကနေထွက်ခွာသွားပြီးတဲ့နောက်အယုဒ္ဓယာမြို့တော်ကိုပြန်သွားကြတာကိုထိမ့်မှတ်ပြုပြီးဒီပွဲတော်ကိုကျင်းပတာပါ။ပွဲတော်ရဲ့ညချမ်းမှာတော့တနိုင်ငံလုံးလူလူမှမီးရှူမီးပန်းတွေပစ်ဖောက်ကြပါတယ်။ဒါပေမဲ့နယူးဒေလီမြို့တော်နဲ့တခြားအဓိကမြို့ကြီးတွေရဲ့လေလုညဉ့်ညံ့မှုဟာအိန္ဒိယနိုင်ငံမှာလက်ခံနှလောက်တဲ့အခြေအနေရဲ့ရှစ်ဆကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအဆိုပြုထားတာရဲ့အဆ20ထိရှိနေတာကြောင့်အဆိုရကရောပတ်ဝန်းကျင်ထိန်းသိမ်းသူတွေကပါမီးရှို့မှုရဲ့နေပစ်ဖောက်တာကိုအားမပြေကြပါဘူးခင်ဗျာ
။အော်တိုဘာလ20ရက်တာကြနေမယ်ဖဲနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်ကျော်တိန့်တို့ကြီးညာပေးသွားတာပါ။အခုမနေ့သတင်းဆောင်ပါတွေကိုတော့ရခိုင်ပြည်နယ်ဆိုင်ရာသတင်းလွှာတွေနဲ့စပါမယ်ရှင်။ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့ရိုဟင်ဂျာပြဿနာနဲ့ပတ်သက်ပြီးမြန်မာစစ်တပ်ပေါ်အရေးယူဖို့အမေရိကန်လွှတ်တော်အမတ်တွေကအစိုးရကိုအရှိန်ညှင့်တောင်းဆိုလာနေကြပါတယ်။အဲ့ဒီလိုအရေးယူခဲ့မယ်ဆိုရင်တကယ်ထိရောက်မှုရှိနိုင်သလား။ဒါမှမဟုတ်ဘလို့ပုံစံနဲ့ဖိအားပေးသင့်တယ်လဲဆိုတာနဲ့ပတ်သက်ပြီးကျွမ်းကျင်သူပညာရှင်တွေရဲ့သဘောထားတွေကိုကိုဇော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါတယ်ရှင်။
ရခိုင်ပြည်နယ်အတွင်းလူအခွင့်အရေးချိုးဖောက်မှုတွေကျွလွန်နေတယ်လို့ဆွဆွဲခံရတဲ့မြန်မာစစ်တပ်အပေါ်ပြစ်မှတ်ထားတန်ခတ်အရေးယူဖို့အမေရိကန်ပါတီကြီးနှစ်ခုစလုံးကလွတ်တော်အမတ်43ဦးကတိုက်တွန်းလိုက်တဲ့အကြောင်းရိုက်တာသတင်းမှာဖော်ပြထားပါတယ်။မြန်မာစစ်ကောင်းဆောင်တွေအပေါ်ပြည်ဝင်ခွင့်တားမြစ်တာလို့တန်ခတ်မှုမျိုးတွေပြန်လည်ကျင့်သုံးဖို့နိုင်ငံရေးဝန်ကြီး Rex Tillerson ကိုတောင်းဆိုထားကြောင်းလည်းဖော်ပြထားပါတယ်။ Georgetown တက္ကသိုလ်ကမြန်မာအရေးကြွမ်းကျင်သူဂုံတုဆောင်ပါမောက်ခ David Steinberg ကတော့ပိတ်ဆို့အရေးယူမှုတွေဟာများသောအားဖြင့်အလုပ်မဖြစ်လောက်ဘူးလို့သုံးသပ်ပါတယ
် Sanctions have really worked that's my view and I think that they are an understandable emotional reaction to bad events
ပိတ်ဆို့အရေးယူမှုတွေအလုပ်ဖြစ်တယ်ဆိုတာရှားပါတယ်ဒါကကျွန်တော်အမြင်ပါပိတ်ဆို့အရေးယူရဲဆိုတာဟာဖြစ်သွားတဲ့မကောင်းတဲ့ကိစ္စရဲ့တစ်ခုအပေါ်မှာစိတ်ခံစားမှုနဲ့ဆုံဖြတ်လို့ဆောင်တာဖြစ်ပါတယ်ဒီအတွက်သံတရားဖြစ်စရာမလိုပါဘူးတကယ်လို့ပိတ်ဆို့မှုတွေသာချမှတ်ခဲ့မယ်ဆိုရင်စစ်တပ်ကလည်းအဲ့ဒီလူရက်ကိုဆန့်ကျင်ပြီးရတ္တိယာမှဖြစ်ပါတယ်။ဒါဟာတကယ်အရေးကြီးတဲ့ကိစ္စရဖြစ်ပါတယ်
။ဒီကိစ္စမှာပိတ်ဆို့မှုတွေချမှတ်မယ်အစားမြန်မာစစ်တပ်ကိုတိတ်တဆိတ်စီယုံပြောဆိုတဲ့နှီးကိုကျင့်သုံးသင့်တယ်လို့လည်းပါမောက္ခစတိုင်းဘတ်ကပြောပါတယ
်။ So my view is there ought to be some very quiet pressures put on the military but not my sanctions as such.Instead of wanting to isolate them, you should be wanting
to... You know, I mean, I know, Paiso Muri, Chama Me, Asa, Tita Sae Pia, Bira, Miu, Luk Tin, Dae, Lu, Tin, Ma, Re. Sita Go, Thi Jan Do Aung, Luk Sang Me, Asa, Thuru Ma, Ni, Re, Sura Go, Na, Le, Thabo, Pao, La, Aung, Thi Dwe, Sa, Sam, Muri, Luk Sang, Tin, Ma, Re. Ayinga, Lu, Si, Ye, Ya, Sa, Sam, Muri, Pya, Tau, Dae, Ni, Ya, Thi, Ya, Mu, Mu, Si, Ba, Wu. Diki, Za, Ha, Ima, Dan, Kha, Khe, Sok, Thu, Re, Kisa, Ba, Alwe, Dugu, Pya, Tran, Na, Kisa, Ma, Huk, Da, Chang, Lu, Re, Ga, Diki, Za, Go, Sik, Ma, Pyo, Ji, Nya, Ba, Wu.
နယူးယောက်မြို့အခြေစိုက် HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကအာရှရေးရာတာဝန်ခံ Brett Adams ကတော့ဒီကိစ္စမှာတာဝန်ရှိတဲ့စစ်တပ်ကိုသာအရေးယူသင့်ကြောင်းပြောပါတယ်
။ The military is the institution responsible for the crimes against humanity and ethnic cleansing in Rakhine State. The chain of command is entirely in the military.
ဒီကိစ္စမှာတာဝန်ရှိတဲ့စစ်တပ်ကိုသာအရေးယူသင့်ကြောင်းပြောပါတယ်။ဒီကိစ္စမှာတာဝန်ရှိတဲ့စစ်တပ်ကိုသာအရေးယူသင့်ကြောင်းပြောပါတယ်။ဒီကိစ္စမှာတာဝန်ရှိတဲ့စစ်တပ်ကိုသာအရေးယူသင့်ကြောင်းပြောပါတယ်။ဒီကိစ္စမှာတာဝန်ရှိတဲ့စစ်တပ်ကိုသာအရေးယူသင့်ကြောင်းပြောပါတယ်။ရဲသားတွေနဲ့ဘာမှမဆိုင်ပါဘူးပိတ်ဆို့ရေးယူမှုတွေကိုစစ်တပ်ကိုပဲပြစ်မှတ်ထားလှုပ်ဆောင်တင်ပါတယ်စစ်တပ်တွင်တာဝန်ရှိတဲ့လူတွေကိုဖော်ထုတ်ရေးယူနိုင်ရေးတာဝန်ခံမှုတာဝန်ယူမှုရှိလာရေးသူတို့ရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ရေးခရီးသွားလာခွင့်ပိတ်ပင်ရေးမြန်မာစစ်တပ်နဲ့နိုင်ငံခြားတိုင်းပြည်တွေကစစ်တပ်တွေကြားဆက်ဆံရေးဖြတ်တောက်ကြဖို့အမေရိကန်ပြည်ထောင်စုတခြားနိုင်ငံတွေနဲ့ကုလသမဂ္ဂတို့ရဲ့ဆောင်ရွက်ချက်တွေကိုကျွန်တော်တို့အနေနဲ့အပြည့်အဝထောက်ခံတင်ပါတယ်
ဒါပေမဲ့ပိတ်ဆို့မှုတွေချပြီးသွားရင်ပြန်ရုပ်သိမ်းဖို့ခက်ခဲတယ်ဆိုတဲ့အချက်ကိုသတိချဖို့လိုတယ်လို့ပါမောက္ခစတိုင်းဘတ်ကထောက်ပြပါတယ
် But it is very difficult once you improve what you put on sanctions to get rid of sanctions because under what conditions would you get rid of sanctions if you
ပိတ်ဆို့မှုတွေချပြီးသွားရင်တော့ပြန်ရုပ်သိမ်းဖို့အင်မတန်ခက်ပါတယ်ဘာဖြစ်လို့လဲဆိုတော့ပိတ်ဆို့မှုတွေကိုဘယ်လိုအခြေအနေမျိုးအောက်မှာပြန်ရုပ်သိမ်းမှာလဲစစ်တပ်ပေါ်အမေရိကန်လွှတ်တော်ကပိတ်ဆို့မှုချလိုက်ရင် ဘယ်လိုအခြေအနေမှာရုပ်သိမ်းပေးမှာလဲဘာဖြစ်လို့လဲဆိုတော့အခွင့်အရေးချိုးဖောက်မှုတွေဒီမိုကရေစီစနစ်နဲ့မကိုက်ညီတဲ့လှုပ်ဆောင်မှုတွေစသဖြင့်ရိုဟင်ဂျာအရေးတစ်ခုလည်းမဟုတ်ပါဘူးတခြားအကြောင်းတစ်ခုခုကြောင့်သူတို့အနေနဲ့စောရကတက်စရာစီနေမှာဖြစ်တယ်လို့တခုခုတော့မှားနေဦးမှာပါပဲ
စစ်တပ်ပေါ်ပိတ်ဆို့အရေးယူခြင်းအပြင်မြန်မာနိုင်ငံမှာလက်ရှိအကောင့်ထဲပေါ်နေတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုထိခိုက်လိုက်မယ်မဟုတ်ဘူးလို့HRW ကဘရက်အာဒမ်စ်ကပြောပါတယ
် I do not see how the sanctions against the military by foreign governments will affect the democratic reform. This is
မြန်မာစစ်တပ်ပေါ်နိုင်ငံတိုင်းမျိုးတခုကပိတ်ဆို့အရေးယူမှုချမှတ်တဲ့အတွက်ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေကိုထိခိုက်မယ်လို့ကျွန်တော်မမြင်ပါဘူး။ဒါဟာမြန်မာစစ်တပ်အနေနဲ့သူတို့ရဲ့ပြုမှုလုပ်ကိုင်ပုံတွေကိုပြောင်းပစ်ဖို့နိုင်ငံတကာအသိုင်းအဝိုင်းကတောင်းဆိုတာဖြစ်ပါတယ်။ဒါဟာရွေးကောက်တင်မြှောက်ခံထားရတဲ့အရသာအစိုးရနဲ့စစ်တပ်ကြားကအားပြိုင်မှုမဟုတ်ပါဘူး။ဒါကြောင့်ပြုပြင်ပြောင်းလဲမှုတွေကိုထိခိုက်မယ်လို့ကျွန်တော်တော့မမြင်ပါဘူး
။အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ကလည်းရိုဟင်ဂျာအရေးအတွက်မြန်မာစစ်ကောင်းဆောင်တွေမှာတာဝန်ရှိကြောင်းအော်တိုဘာလ18ရက်နေ့က Washington DC မြို့မှာပြောကြားခဲ့ပါတယ်။ဥရောပသမဂ္ဂနဲ့အဖွဲ့ဝင်နိုင်ငံတွေကလည်းမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့တပ်မတော်အကြီးအကဲတာဝန်ရှိသူတွေကိုဖိတ်ကြားမှုဆန့်ကန့်ထားမှာဖြစ်တယ်လို့လက်ရှိကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုလည်းပြန်လည်တုံ့တက်မယ်လို့ဥရောပကောင်စီမှာအော်တိုဘာလ16ရက်နေ့ကဆုံးဖြတ်ချက်ချခဲ့ပြီးဖြစ်ပါတယ်ခင်ဗျာ။
ကိုယ်စားဝင်လိုက်ပြောပြခဲ့တာပါရှင်။ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာမိဘမဲ့ကလေးအဖြစ်စီရင်ဝင်နေတဲ့ကလေးပေါင်း1000ခွဲကျော်နေပြီဖြစ်တဲ့အကြောင်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေက VOA ကိုပြောပါရတယ်။ရိုဟင်ဂျာဒုက္ခသည်တန်းတဝက်ကျော်မှာကလေးအရေအတွက်60ရာခိုင်နှုန်းကျော်ရှိနေပြီးအဲ့ဒီထက်ကမိဘမဲ့ကလေးအရေအတွက်ကိုသူတို့ကောက်ခံရမှာအချက်လက်မှန်ရဖို့အခက်အခဲတွေရှိပေမဲ့စနစ်တကျဖြစ်အောင်ဘင်္ဂလားဒေ့ရှ်အစိုးရကဆောင်ရွက်နေတယ်လို့လည်းဆိုပါရတယ်။ VOA သတင်းတောက်တွေဖြစ်တဲ့ Joe Freeman နဲ့မကတရားရရှိတူပြပို့ထားတဲ့သတင်းလွှာကိုမတ်အင်ဂျင်နိုင်ကပြောပြမှာပါရှင်
။မိဘအုပ်ထိန်းသူမပါဘဲရောက်လာကြတဲ့ရိုဟင်ဂျာကလေးတွေကိုဒုက္ခသည်စခန်းအတွင်းစီးရင်ပြုစုရမှာတဦးချင်းစီရဲ့ပြောဆိုချက်ကိုမှန်မှန်အတည်ပြုနိုင်ရေးအချက်လက်တွေထပ်ပြီးရဖို့အခက်အခဲတွေရှိပေမဲ့လက်ရှိစီးရင်ကောက်ယူတဲ့အရေးအတွက်အရာမိဘမဲ့ကလေးပေါင်း15,000အထက်မှာရှိနိုင်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံ Cox Bazar ခရိုင်လူမှုဖူလုံရေးဌာနရဲ့လက်ထောက်ညွှန်ကြားမှု Preeti Kumar Chaudhary ကပြောပါရယ
်ဘင်္ဂလားဒေ့ရှ်ဘက်မှာမိဘမဲ့ကလေးဖြစ်သတ်မှတ်မယ်ဆိုရင်ကျွန်တော်တို့တာဝန်ရှိသူတွေကသူတို့ရဲ့တဲအိမ်လေးစီကိုတွားပြီးတော့အတီးပြည့်ချက်ယူပါရယ်ဒါပေမဲ့သူတို့ပြောတဲ့အချက်လက်မှန်စုံစမ်းနိုင်မှုမြန်မာဘက်အချမ်းကိုတွားလို့မဖြစ်နိုင်ပါဘူးအဲဒါကြောင့်သူတို့ပြောသမျှအချက်လက်တွေကိုပဲကျွန်တော်တို့ကစူးစောင်းကောက်ယူရပါတယ်
မိဘမဲ့ကလေးဖြစ်စီးရင်ကောက်ယူရမှာအဲ့ဒီကလေးနဲ့အတူမြန်မာနိုင်ငံကနေထွက်ပြေးလာတဲ့လူတွေအပြင်အနီးအနားဝန်းကျင်ကလူတွေကိုလည်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကစုံစမ်းမေးမြန်းတယ်လို့ Preeti Kumar Chaudhary ကဆိုပါတယ
်တကယ်လို့တက်တဲ့ထောက်ထားတွေမရှိဘူးဆိုလို့ရှိရင်နှုတ်နဲ့ပြောဆိုချက်တွေပေါ်မှာအခြေခံပြီးတော့အချက်လက်ကိုကောက်ယူပါတယ်တရားဝင်လုံထုံးလုံနီးတိုင်းပြည့်စုံအောင်လို့ကျွန်တော်တို့ရဲ့နီးပြူဟာကိုထိမ့်သိမ်းထားပါတယ်ယာနှုံးပြည့်မှန်ကန်မှုရှိတယ်လို့ကျွန်တော်တို့မပြောနိုင်ပေမဲ့အလုံးကတော့အချက်လက်အမှားတွေမပါဘူးဆိုတာကိုတော့ပြောနိုင်ပါလေ
UNICEF ပြောခွင့်ရပုဂ္ဂိုလ်ယန်ယက်စီမွန်က VOA ကိုအီးမေးလ်ကတဆင့်အကြောင်းပြန်ကြားရမှာဘင်္ဂလားဒေ့ရှ်အစိုးရကစီးရင်ကောက်ယူထားတဲ့ရိုဟင်ဂျာမိဘမဲ့ကလေးပေါင်း14,940ရှိနေကြောင်းအတည်ပြုထားပါဗျစစ်စစ်သုံးသက်လို့ပြီးသွားတဲ့အရေးအတွက်တဝက်ကျော်ကိုတော့ဘင်္ဂလားဒေ့ရှ်လူမှုဖူလုံရေးဝန်ကြီးဌာနရဲ့ကွန်ပျူတာနည်းပညာနဲ့အချက်လက်သိမ်းဆည်းတဲ့စီးရင်နဲ့ထည့်သွင်းထားတယ်လို့ဆိုပါတယ်။လက်ရှိအခြေအနေအရစခန်းတွေထဲမှာတယောက်တည်းတီးခြားစီနေတဲ့ကလင်းငယ်10ဦးရဲ့စီးရင်ကိုရရှိထားပြီးအခုသူတို့ဘယ်နေရာတွေမှာရှိနေလဲသူတို့ကိုအသေးအချာအကာအကွယ်ပေးဖို့ဒေသဆိုင်ရာဘင်္ဂလားဒေ့ရှ်အစိုးရအာဏာပိုင်တွေကိုဆက်သွယ်ပြောဆိုထားကြောင်း UNICEF ကပြောပါတယ်။ဒီတော်တွင်ဒုက္ခသည်မိဘမဲ့ကလေးတွေအတွက်အဆောက်အုံဆောက်လုပ်ပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရကစဉ်းစားနေပြီးဒီအတွက်အထောက်အကူပေးရေးအဖွဲ့အစည်းတွေနဲ့ဒီသတင်းပတ်အတွင်းဆွေးနွေးခဲ့ကြောင်းဘင်္ဂလားဒေ့ရှ်အခြေဆိုင် NGO အဖွဲ့တစ်ခုဖြစ်တဲ့ BRAC ရဲ့ညွှန်ကြားရေးမှူးဒေါက်တာအီရန်မရီယမ်ကပြောပါရယ်။ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာတကြော့ပြန်ဖြစ်လာတဲ့အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာဒုက္ခသည်တိမ့်နေချီထွက်ပြေးရမှာအဓိကကလေးတွေဖြစ်ကြပြီးအများအပြားဟာသူတို့ရဲ့မိဘတွေကိုမြန်မာနိုင်ငံဘက်အချမ်းဒါမှမဟုတ်ထွက်ပြေးလာတဲ့လမ်းမှာဆုံးရှုံးခဲ့ကြရတာဖြစ်ပါတယ်။သူတို့ကြုံခဲ့ရတဲ့အဖြစ်အပျက်တွေကြောင်းကလေးငယ်တွေကိုယ်တိုင်ပုံဖော်ရေးဆွဲထားတဲ့ပကြီးတွေကိုကမ္ဘာကလေးများရန်ပုံငွေအဖွဲ့ UNICEF ကစုဆောင်းပြသရမှာအလွန်ထိတ်လန့်တုန်လှုပ်ပွေကောင်းတဲ့ဖြစ်ရပ်တွေကိုနိုင်ငံတကာအသိုင်းအဝိုင်းကမြင်ခဲ့ကြရပါတယ်ရှင်။
မန်အင်တာနက်ပြပြသွားတာပါရှင်ရခိုင်ပြည်ဆိုင်ရာသတင်းလွှာတွေဒီမှာပဲရနာပြီးဒေတာရင်းသတင်းတွေကိုအလှည့်ပေးပါဦးမယ်ရှင်
ဖိလစ်ပိုင်နိုင်ငံမန်ဒါနာဦးကျွန်းမှာငားလာကြနေတဲ့တိုက်ပွဲတွေကိုအဓိကကြိုးကန်စီစဉ်သူမွတ်စလင်တပုံခေါင်းဆောင်နှစ်ဦးကိုဒီသတင်းပတ်အတွင်းတုတ်တင်လိုက်ပြီးတဲ့နောက်မန်ဒါနာဦးမှာကြေညာထားတဲ့စစ်အုပ်ချုပ်ရေးကိုပြန်ရုပ်သိမ်းဖို့အလားအလာတွေရှိလာနေပါတယ်။နောက်ထပ်တိုက်ပွဲတွေသာပြန်ဖြစ်မလာဘူးဆိုရင်စစ်အုပ်ချုပ်ရေးကိုရုပ်သိမ်းဖွယ်ရှိတယ်လို့ကြွမ်းကျင်သူတွေကသုံးသပ်ထားပါတယ်။ VOA သတင်းတောက်ရပ်ဂျနင်းစ်ရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပါမယ်ရှင်။
မင်းနာအိုကျွန်းမှာပုံကန်နေတဲ့မော်တေးမွတ်စလင်တပုံအုပ်စုကိုနေနေတာမှာစစ်တပ်နဲ့ရဲတပ်ဖွဲ့ပိုးပြီးထိထိရောက်ရောက်လုကင်နိုင်ဖို့ဆိုပြီးဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေးကပြီးခဲ့တဲ့မေလမှာစေုပ်ချုပ်ရေးကြေညာခဲ့တာပါမော်တေးအဖွဲ့ကိုထူထောင်သူတူဦးနဲ့အဘူစီယက်ခေါင်းဆောင်တူဦးတို့ကိုမာရာဝီမှာစစ်တပ်ကတုံ့ပြန်လိုက်ပြီးလို့သမ္မတရုံးကတနင်္လာနေ့မှာပြောပါတယ်အဘူစီယက်အဖွဲ့ဟာ IS အစွန်းရောက်အဖွဲ့ကပံ့ပိုးပေးထားတဲ့ပြန်ပြီးအဖွဲ့တစ်ဖွဲ့ဖြစ်ပြီးမော်တေးအဖွဲ့ကိုကူညီနေတဲ့အဖွဲ့ပါပြီးခဲ့တဲ့လကထောင်ထဲချတဲ့လူတွေမနီလာမြို့တော်မှာစုဝေးပြီးစစ်အုပ်ချုပ်ရေးထုတ်ထားတာနဲ့မူရစီပေါင်ခိုးတွေလို့တန်တရားရှိသူတွေကိုဥပဒေမဲ့တပ်ဖြတ်နေတဲ့ပေါ်ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။အများပြည်သူငြိမ်ဝန်းပီပြားရေးကိုဆန္ဒပြသူတွေကချိန်ချောက်လာမယ်ဆိုရင်တနိုင်ငံလုံးမှာစစ်အုပ်ချုပ်ရေးထုတ်မယ်ဆိုပြီးသမ္မတဒူတာဒေးကပြောတဲ့အကြောင်းဖိလစ်ပိုင်သတင်းမီဒီယာတွေကဖော်ပြကြပါတယ်။မင်းဒါနာအိုမှာစစ်အုပ်ချုပ်ရေးထုတ်ထားတာကိုနှစ်ကုန်အထိတန်တိုးဖို့ပြီးခဲ့တဲ့ဇူလိုင်လမှာလွှတ်တော်အမတ်တွေကထောက်ခံခဲ့ပါတယ်။တဘုံကောင်းဆောင်နှစ်ဦးကိုတုတ်တင်လိုက်ပြီးတဲ့နောက်စီအုပ်ချုပ်ရေးကိုပြန်ဆန်းစစ်ဖို့မာရာဝီမှာတိုးတက်မှုအခြေအနေကိုကာကွယ်ရေးဌာနတာဝန်ရှိသူတွေသုံးသပ်မယ်လို့ကာကွယ်ရေးဝန်ကြီးဒယ်ဖင်လိုရန်ဇောနာကပြောပါတယ
် We are going to assess the situation in Mindanao and we will make our recommendation to the president in July
Mindanao ကအခြေအနေကိုကျွန်တော်သုံးစပ်လေ့လာပါမယ်အဲ့ဒီနောက်ကျွန်တော်ရဲ့အကြံပြုချက်ကိုသမ္မတဆီအချိန်မီပို့ပေးမှာဖြစ်ပါတယ
်မိုးစလင်တဘုံကောင်းဆောင်နှစ်ဦးကိုတုတ်တင်လိုက်နိုင်တာဟာတိုက်ပွဲတွေမြန်မြန်အဆုံးသတ်မဲ့လက္ခဏာပဲလို့သမရာယုံ website မှာပြောထားပါတယ်။ဒါပေမဲ့လည်းအထိနာသွားတဲ့တပုံတွေကခေါင်းဆောင်တွေပြန်တင်ပြီးတိုက်ပွဲတွေပြန်ဆလာမှာကိုမင်းနနာအိုဒေသခံတွေစိုးရိမ်နေကြတယ်လို့မင်းနနာအိုမျိုးကနိုင်ငံတကာကျောင်းတစ်ကျောင်းရဲ့ဥက္ကဋ္ဌရိုနာခန်နွိုင်းကပြောပါတယ်။
There's lots of things that are gray area right now. I know the government is claiming this is a victory. For the most part it is.
နော်ဆယ်မှာမရှိမလဲအခြေအနေတွေကအများကြီးရှိနေပါသေးတယ်။ဒါကိုအောင်ပွဲတစ်ခုအနေနဲ့အစိုးရကပြောနေတာကျွန်မသိပါတယ်။အများစုကတော့မှန်ပါတယ်။ဒါပေမဲ့ဒီအချိန်ဟာအောင်ပွဲခံရမယ့်အချိန်မဟုတ်သေးဘူးဆိုတာလူတိုင်းကိုကျွန်မပြောနေတော့မှာပဲ
။အရှိလေပိုင်းကလူတို့အပါအဝင်ပြည်ပလက်နက်ကိုင်40လောက်ဟာ IS အဖွဲ့ဝင်တွေအဖြစ်မော်ဒီအဖွဲ့ကိုကူညီခဲ့တယ်လို့ဩစတြေးလျနိုင်ငံမာဒော့ခ်တက္ကသိုလ်လုံခြုံရေးအကြံဖက်ဝါဒနဲ့အကြံဖက်ဝါဒတံမြင်ဆိုင်ရာလေ့လာမှုဌာနကဧည့်ပညာရှင်ဘီဘူးရိုထရီကပြောပါတယ်။အဘူစီယက်အဖွဲ့ခေါင်းဆောင်တူဦးဖြစ်တဲ့အစ်နိုင်လွန်ဟာပိုင်လွန်တည်သွားပြီးတဲ့နောက်မာရာဝီကမော်ဒီအဖွဲ့ကိုဆက်ပြီးကူညီပေးနေတဲ့အသက်39နှစ်အရွယ်မလေးရှားနိုင်ငံသားသာအသက်မတည်သေးဘူးဆိုရင်စစ်စင်ရေးတွေကိုဦးဆောင်လာဖို့ IS အဖွဲ့ကမျှော်လင့်ထားမယ်လို့ Rotary ကပြောပါတယ
် Possibly there will be a vacuum and somebody will have to fill it up after process of rebuilding the
ခေါင်းဆောင်မှုလစ်ဟာသွားနိုင်ချေရှိပြီးအဖွဲ့ကိုပြန်လည်တည်ဆောက်ဖို့လုပ်ရမှာနဲ့အမျှတယောက်ယောက်ကတော့ခေါင်းဆောင်နေရာယူရမှာပါပဲ
မေလ23ရက်နေ့ကလေးကဖြစ်တဲ့တိုက်ပွဲတွေကြောင့်လူပေါင်း900ကျော်သေဆုံးထားပြီးဒေသခံအများစုအိုးအိမ်ဆုံးထွက်ပြေးနေကြရပြီးတော့ဒုက္ခသည်စခန်းတွေမှာသွားနေကြရသူတွေလည်းရှိပါတယ်။မင်းနနာအိုကျွန်းမှာတပုံဦးစု20ကျော်ရှိပြီးအများစုကမိုးစလင်တွေအတွက်ကိုပိုင်ပြထန်းခွင့်ပို့ရဖို့တောင်းဆိုတိုက်ခိုက်နေတာပါ။မင်းနနာအိုကျွန်းစီတပိုင်းနဲ့အနာကစူးလူပင်လယ်ပြင်တွင်ကျွန်းတွေမှာလွန်ခဲ့တဲ့နှစ်ပေါင်း900လောက်ကလေးကမိုးစလင်တွေအခြေစိုက်နေထိုင်လာခဲ့တာဖြစ်ပေမဲ့ဖိလစ်ပိုင်နိုင်ငံမှာလူများစုဖြစ်တဲ့ကက်သလစ်ခရစ်ယာန်ဘာသာဝင်တွေကနိုင်ငံရဲ့တည်ရန်စာတအရင်းအမြစ်တွေကိုလဝဲကြီးအုပ်ထားတယ်လို့ယုံကြည်ကြပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းပြောပြသွားတာပါရှင်အခုတခါတော့ကုန်ကြစရိတ်တက်တာလဲဆိုတော့ပြန်ပြည့်မြဲစွမ်းအင်ဘက်ကိုအလှည့်ပေးပါမယ်ရှင်အမေရိကန်ပြည်တော်စုကပြန်ပြည့်မြဲစွမ်းအင်အုံပြူရေးလှုပ်ရှားသူတွေဟာကြောက်ဖြစ်ရုပ်ကျွင်းလောင်စာတွေတုံတာကနှီးပညာသစ်နဲ့ပြန်ပြည့်မြဲစွမ်းအင်ကနေလျှက်စစ်တုတ်တာတဲ့ပိုးပြီးတော့စရိတ်ကြီးမြင့်တဲ့အကြောင်းနှိုင်းရှင်ထောက်ပြနေကြပါတယ်အလားတူသတင်းမျိုးကိုရေအားလျှက်စစ်နဲ့ကြောင်မီးသွေးတုံလျှက်စစ်ဆက်ယုံတွေတိုးချဲ့ရေစီမံကိန်းတွေကိုစဉ်းစားနေကြတဲ့မဲခေါင်မြဝန်ဒေသကနိုင်ငံတွေစီကလည်းအမေရိကန်အကြံပေးပညာရှင်အဖွဲ့ကရရှိထားပါတယ် VOA ခမာဌာနသတင်းတောက်ဘတန်နန်ဆိုရမ်နဲ့နာရင်ဆန်တို့ရဲ့ကသတင်းပေးပို့ထားတာကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ဝါရှင်တန်အခြေစိုက် The Stimson Center ကထုတ်တဲ့အစီရင်ခံစာမှာမဲခေါင်ဒေတာတွင်လျှက်စစ်စွမ်းအင်ထုတ်လုပ်မှုတွေနဲ့ပတ်သက်လို့စီးပွားရေးနဲ့ဤပညာဆိုင်ရာအခွင့်အလမ်းတွေအတွက်တိုးတက်မှုနဲ့ဤလန့်အမျိုးမျိုးရှိနေတဲ့အကြောင်းဖော်ပြထားပါတယ်။အစီရင်ခံစာကိုပူတွဲရေးသားသူ Brian Ila က
So it's a good time to take a pause. not saying our
ချင်းဟာခဏရက်ဆိုင်ထားဖို့အချိန်ကောင်းဖြစ်ပါတယ်ကျွန်တော်တို့ပြောချင်တာကမဲခေါင်ဒေသကနိုင်ငံတွေအနေနဲ့စွမ်းအင်ကဏ္ဍစီမံကိန်းတွေရက်ဆိုင်ပြဖို့မဟုတ်ပါဘူးဒါပေမဲ့အစ်စ်ပေါ်ထွန်းလာတဲ့အလားအလာကိုလှမ်းမြှော်ကြည့်ကြဖို့ပြောလိုချင်တာဖြစ်ပါတယ
်ရေကာတာကြီးတွေတောင်မီသွေးသုံးတအားပေးဆက်ယုံတွေတိဆောက်ပြီးလျှက်စစ်ထုတ်ထားတဲ့ဤပညာအစ်စ်တွေကတဘာဝပတ်ဝန်းကျင်နဲ့လူမှုဝန်းကျင်ကိုထိခိုက်မှုပိုပြီးတော့လျော့ပါစေပါတယ်နောက်ပြီးဒါတွေကစီးပွားရေးအရာလည်းတွက်ချေကြပါတယ်လို့သူ့ရဲ့တွဲဖက်အစီရင်ခံစားရေးတာသူခော့နီဝီတာဘီကလည်းပြောပါတယ်
If you have solar available within the next few years at 6 cents
တကယ်လို့ solar 3ညစ်စတာရှိမယ်ဆိုရင်လာမယ့်နှစ်အနည်းငယ်အတွင်းမှာတနအီကို watt 1000 ဖို့60ပဲကုန်ကြမှာပါအဲ့ဒီတော့ပတ်ဝန်းကျင်ကိုထိခိုက်ပျက်စီးမှုများလာတဲ့ရေကာတာတွေကိုတိဆောက်တာဟာစီးပွားရေးအရာတွက်ကြည့်မယ်ဆိုရင်လည်းတကယ်ကိုအဓိပ္ပာယ်မရှိဘူးဆိုတာကိုတွေ့နိုင်ပါတယ်
ဒါပေမဲ့လည်းကမ္ဘောဒီးယားစွမ်းအင်လိုအပ်ချက်ရဲ့ထက်ဝက်လောက်အတွက်လက်ရှိမှာတော့ရေအားလျှက်စစ်ကနေထုတ်လုပ်သုံးစွဲနေတာဖြစ်ပါတယ်။ရေကာတာတွေတိဆောက်မှုကြောင့်ပတ်ဝန်းကျင်ထိခိုက်မှုတွေနဲ့အဲဒီကနေဖြစ်ထွန်းလာတဲ့အနှုတ်သဘောဆောင်တဲ့ဆိုးကျိုးတွေကိုရင်ဆိုင်ဖြေရှင်းသွားဖို့အစိုးရကကြဲကြဲပြန့်ပြန့်လေ့လာဆန်းစစ်နေတဲ့အကြောင်းတဘာဝဝန်ကျင်ဆိုင်ရာဝန်ကြီးဌာနရဲ့ပြောခွင့်ရဆော့ဆိုဖီယပ်ကပြောပါတယ်
။ကမ္ဘောဒီးယားဘာယင်းကယင်းနဲ့ပြဿနာ
ဆိုရင်ကိုအရင်မြင့်အမျိုးမျိုးကနေထုတ်ယူနိုင်ပါတယ်ကမ္ဘောဒီးယားအတွက်တော့လက်ရှိမှာရေကာတာတွေကနေထုတ်ယူတဲ့ရေအားလျှက်စစ်ဆိုတာကအလားအလာကောင်းတဲ့ပြန်ပြည့်မြဲဆိုရင်ပဲဖြစ်ပါတယ်လို့သူကပြောသွားခဲ့တာပါကမ္ဘောဒီးယားအစိုးရကလျှက်စစ်ထားအတွက်ရေကာတာတွေအပေါ်အဓိကအာရုံစိုက်နေပေမဲ့အလှရှင်တွေရဲ့ပံ့ပိုးမှုနဲ့ကျေးလက်ဒေသနေပြည်သူတွေအတွက်စရိတ်သက်သက်သာသာနဲ့ဆိုလာနီးပညာသုံးတဲ့လျှက်စစ်ဓာတ်အားအသုံးပြုမှုတွေလည်းကမ္ဘောဒီးယားနိုင်ငံမှာတိုးပွားလာပါတယ်ဆိုလာတက်ဆင်အသုံးပြုနေတဲ့ကမ္ဘောဒီးယားရွာသားထောင်ပေါင်းများစွာထဲမှာ65နှစ်အရွယ်အင်ဘိုယီလက်ပါပါတယ်
ကျွန်တော်ថ្ងៃနေ့ဗန်နေထိုင်ယူจํา
ပုံပေါ်လျှက်စစ်ဓာတ်အသုံးနိုင်ဖို့နဲ့ဆောင်ရွက်ရတာကနှစ်ပေါင်းများစွာကြာနေပါပြီဒါကြောင့်ဆိုလာလျှက်စစ်ဓာတ်အားဝယ်သုံးဖို့ဆုံးဖြတ်လိုက်ပါတယ်လို့သူကပြောသွားတာပါနောက်ပြီးတခြားနေရာကလူတွေကလျှက်စစ်ရှိနေပြီးသူ့မှာလျှက်စစ်မရှိတာတိတ်ပြီးညှင်းဝေစရာကောင်းတယ်လို့လည်းဆက်ပြောပါတယ်ကမ္ဘောဒီးယားနဲ့မဲခေါင်မြဝက်နိုင်ငံတွေကဤပညာသည်နှင့်ယင်းဤမြုံနိုင်မှုတစ်တွေကတဆင့်လျှက်စစ်ဓာတ်အားစွမ်းအင်အရင်းမြစ်နဲ့လျှက်စစ်ထုတ်ယူနိုင်တဲ့နေရာတွေကိုချဲ့ထွင်လာတဲ့အကြောင်းဒီစတင်ဆန်စင်တာသုတေသနဌာနကျွမ်းကျင်ပညာရှင်တွေကပြောပါတယ်။ဒါ့အပြင်ဓာတ်အားထုတ်လို့ရမှာပုံမထိရောက်မဲ့အလားအလားနေစားဖြတ်ကျော်ပြီးလျှက်စစ်စွမ်းအင်ကုန်သွယ်မှုကျေးလက်ဒေတာတွေနဲ့ဆက်ဆက်မှုတွေကိုလည်းချဲ့ထွင်နိုင်တဲ့အခွင့်အလမ်းတွေရှိနေကြောင်းကိုလည်းပြောသွားခဲ့ပါတယ်ရှင်။
ဒီနိုင်ငံကတက္ကသိုလ်ရဲ့အမေရိကန်ပြည်အောင်စုကကျောင်းပေါင်း3000ကျော်အပြင်တခြားနိုင်ငံတကာအဆင့်မီအဆင့်မြင့်ပညာသင်ကျောင်းတွေမှာကျောင်းသွားတက်ချင်ကြတဲ့သူတွေအတွက်ဖြည့်ဆို့ရမယ့် IELTS ရဲ့ဆောင်ပွဲဆိုတာပါပါလေ။နိုင်ငံတကာအင်္ဂလိပ်ဘာသာအရေးချင်းစစ်စနစ် IELTS ဆောင်ပွဲဖြည့်ဆို့ဖို့အတွက်ကဘာတွေလိုအပ်ပါသလဲ။ဆောင်ပွဲမှာအမှတ်ကောင်းကောင်းရအောင်ဘယ်လိုတွေပြင်ဆင်လေ့ကျင့်ထားနိုင်သလဲဆိုတာကိုသိကျင်သူတွေအတွက် VUE ကနေရှေ့လာမဲ့သတင်းသုံးပတ်မှာထုတ်လွှင့်မဲ့စီစဉ်မှာပြောပြပေးပါမယ်ရှင်။စနေည9နာရီကနေ10နာရီစီစဉ်မှာနားဆင်နိုင်ပြီးတော့အဲ့ဒီနောက်တင်းလာမနေ့6နာရီကနေ9နာရီစီစဉ်မှာပြန်လည်နားဆင်နိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်း Radio ထုတ်လွှင့်တဲ့အချိန်နဲ့တပြိုင်နက်တည်းမှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့နောက်ပိုင်းမှာလည်းပြန်လည်နားဆင်နိုင်ကြပါတယ်။ဒီချိန်နဲ့မေးခွန်းတွေရှိရင်လည်း VOA ရဲ့ email လိပ်စာဒါမှမဟုတ် VOA မြန်မာပိုင်း Facebook ကို message နဲ့ပို့ပြီးတော့မေးမြန်းနိုင်ပါတယ်ရှင်။ VOA ကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။
VOA American အတိုင်းရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။မကြာခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကျမ်းမာရေးအစီအစဉ်နဲ့တိုင်းရင်းသတင်းလွှာကဏ္ဍတွေကိုလိုင်းဒိုမီတာ24 32 40နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ပါရှင် VOA American တန်ကနေ2019ခုနှစ်အောက်တိုဘာလ20ရက်တောက်ကြနေမနေ့ခင်စီစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40နဲ့50တို့အပြင်လိုင်းလက်မီတာ190ကနေပြီးတော့လဲတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လဲနိုင်နိုင်ပါတယ်ရှင်အခုစတိုက်ထုတ်လွှင့်ပေးသွားမယ့်ဒုတိယနာရီပိုင်းမှာတော့ American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာကြားရဖို့ရှိပြီးကျမ်းမာရေးအစီအစဉ်မှာတော့
လူကြီးကိုကလကဆန်လုတ်တာတို့ဒေါ်သားတွေကြီးတာတို့အောင်မတော်ချင်တော့တာတို့ဘာမှသိမြင်တာတော့တာတို့လက္ခဏာလေးကလူကြောင်ပေါ့အရွယ်ဒီကလေးတွေမှာသိတတ်ကြတဲ့လက္ခဏာနည်းနည်းထူးခြားမှုတွေရှိတယ်အဲ့ဒါကို
ဆက်ကြောတက်ရွယ်တွေမှာဖြစ်ပေါ်လာတတ်တဲ့စိတ်ကြဝေဒနာအကြောင်းကိုဒီတစ်ပတ်ထုတ်လွှင့်ပေးမှာဖြစ်ပါတယ်အဲ့ဒီနောက်တိုင်းရင်းသတင်းလွှာကဏ္ဍကိုလည်းနာဆင်ကြရမှာပါရှင်အခုအရင်ဆုံးတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါဒေါ်လလတန်ကစီစဉ်ပို့ချပေးထားပါတယ်ရှင်
တင်ပြမယ် idiom အသုံးကတော့
give someone a hard time
ဖြစ်ပါတယ်စာလုံးပေါင်းက g i v e give ကပေးတာ s o m e o n e someone ကတူတယောက်ရဲ့ a ကတခုတခါ h a r d hard ကခက်တာ t i m e time ကအချိန်ဆိုတော့စကိုက်ခွန်ရဲ့တိုက်ရိုက်ဒီပေကတော့လူတူတယောက်ကိုခက်ခဲတဲ့အချိန်ပေးတာပေါ့idiom ဆိုရဲတဲ့ white day ပဲကတော့လူတူတယောက်ကိုစိတ်တော့ကရောက်အောင်စိတ်ဆင်းရဲအောင်စိတ်မတက်မသာဖြစ်ရလေအောင်စိတ်တူအောင်စိတ်အနှောက်ယှက်ဖြစ်အောင်ဒုက္ခရောက်အောင်လုပ်တာကိုဆိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် My boss is giving me a hard time by asking me to do a lot of things in a short time.
ကျွန်တော်ဆရာသမားကကျွန်တော်ကိုစိတ်ညစ်ရအောင်လုပ်နေလေရဲ့အချိန်တူတူအတွင်းမှာခိုင်းထားတာလုပ်ဆရာတွေကလည်းတပုံကြီးပါပဲဗျာလို့ထိပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် My boss is giving me a hard time by asking me to do a lot of things in a short time
လူတူတယောက်ကိုစိတ်တော့ကရောက်အောင်စိတ်ဆင်းရဲအောင်စိတ်မတက်မသာဖြစ်ရလေအောင်စိတ်တူအောင်စိတ်အနှောက်ယှက်ဖြစ်အောင်ဒုက္ခရောက်အောင်လုပ်တာကို idiom အသုံးရဘယ်လိုပြောမလဲ
give someone a hard time
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် idiom အသုံးအင်္ဂလိပ်သင်ခန်းစာတွေကိုဒေါ်လာလာတန်ကစီစဉ်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်ဒီတစ်ပတ်ကျမဧကန္တမှာတော့ဆွဲကြောတက်ရွယ်မင်းကလေးတွေမှာစိတ်ကြလက္ခဏာအတွေ့များလာတဲ့အကြောင်းကိုတင်ပြပေးထားပါတယ်ဗြိတိန်နိုင်ငံမှာအသက်14နှစ်အရွယ်မိန်းကလေး၄ဦးမှာတဦးကစိတ်ကြဝေဒနာရဲ့လက္ခဏာတွေဖြစ်ပေါ်နေတဲ့အကြောင်းလေ့လာချက်တွေမှာတွေ့ကြရပါတယ်။တစ်ချိန်တည်းမှာမြန်မာနိုင်ငံကအကြောင်းနေအရွယ်ဆယ်ကျော်သက်တွေမှာလည်းစိတ်ကြဝေဒနာနဲ့ဆက်စပ်တဲ့လက္ခဏာမျိုးတွေအတွေ့များလာနေတဲ့အကြောင်းစိတ်ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဘာကြောင့်ဒီအရွယ်မိန်းကလေးတွေမှာစိတ်ကြလက္ခဏာတွေတွေ့နေရတာပါလဲ။မိဘတွေအနေနဲ့ဒါကိုဘယ်လိုသတိပြုမိနိုင်သလဲ။စိတ်ကြဝေဒနာဖြစ်လာတဲ့ဆိုရင်ဘယ်လိုအကျိုးဆက်တွေရှိလာနိုင်သလဲ။ကာကွယ်ကုသဖို့ရောဘာတွေလိုအပ်တယ်လဲဆိုတဲ့အကြောင်းတွေကိုစစ်တက္ကသိုလ်တစ်စိတ်ကျမ်းမာပညာဌာနပါမောက္ခဌာနမှုဒေါက်တာတင်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
် Okay ပါမောက္ခဒေါက်တာတင်ဦးခင်ဗျာကျွန်တော်တို့ဒီဗီတီနိုင်ငံလီဗာပူးတက္ကသိုလ်အပေါ့နော်လောက်တဲ့သုတေသနအသစ်တစ်ခုရာဒီ14နှစ်အရွယ်မိန်းကလေး4ယောက်မှာဆရာကြီး1ယောက်ကစိတ်တက်ကြတဲ့ယောဂလက္ခဏာတွေတွေ့ရတယ်လို့ဆိုထားတဲ့ခါကျတော့အရင်သိထားတာထက်အများကြီးများနေတယ်ပေါ့ဆရာနော်အဲ့တော့ဒီနေရာမှာဒီနောက်ပိုင်းလူငယ်တွေအနေနဲ့ပေါ့နော်ဆိုရှယ်မီဒီယာပါဝင်ဒီစိတ်ဖိစီးမှုတွေစာမွေးပွဲတွေသူတို့ရဲ့ဒီခန္ဓာကိုယ်အလှအပတွေအဲ့လိုမျိုးကိစ္စတွေပါပါလာတဲ့အခုလို့ဖြစ်တာလို့ဒီသုတေသနထဲမှာပြောထားတာပေါ့ဆရာနော်အဲ့ဒီခါကျတော့ဒီမြန်မာနိုင်ငံမှာရောဘယ်လိုအနေအထားရှိလဲပေါ့နော်ဒီဆယ်ကျော်သက်အမျိုးသမီးတွေနဲ့ပတ်သက်ပြီးတော့
ကျွန်တော်တို့မြန်မာနိုင်ငံမှာတော့အဲ့လိုစာပေးလုပ်ထားတာကျွန်တော်မျိုးစဲ live ရှာပြီးကျွန်တော်ကမတွေ့ပေါ့နော်ဒါပေမဲ့ကျွန်တော်ရဲ့အသေးရောအချိန်ရဲ့ပြပလုပ်တာကမှအဲ့ဒီရွယ်ဒီစိတ်သက်ကြတာနဲ့ လာတော့မကြမ်းမထပ်ပြရတာကျွန်တော်ဗမာပြည်မှာကျတော့စစ်တမ်းရှာကြည့်တာတော့ကျောင်းသားတွေမှာပေါ့ global school based student health service အဲ့ဒါကတော့နိုင်ငံတော်တော်များများမှလုပ်တာပေါ့ဗမာနိုင်ငံမှာလုပ်တဲ့ကျွေးရှူရလုပ်တာပေါ့အဲ့မှာတော့မန်ဒဟတ်အပိုင်းလေးတွေပါတာပေါ့ဒါမျိုးစိတ်ကြိုက်ကြတာတော့လည်းမဟုတ်ဘူးဒီလိုနဲ့တက်လာကြတာပြည့်လဲဆိုတော့မိမိကိုယ်တက်တည်ဖို့ကြိုးစားရတဲ့အကျင့်စီကျင့်စီတာပေါ့ပြည့်ကျင့်စိတ်ပေါ်လာတာပေါ့အဲ့ဒါလည်းသမီးအဖြစ်စိတ်ကြိုက်ကြတာနဲ့ဆက်နေကြည့်နေရတာပေါ့နော်အဲ့ဒါဆိုတော့ဗမာနိုင်ငံရဲ့ဒေတာမှာအသက်73နှစ်69နှစ်ကျွဲမှာလူငယ်တွေအတွင်းမှာအခုကိုယ်တက်တည်ဖို့စဉ်းစားတာပေါ့အကူတက်သမား400လောက်ရှိတာအဲ့ဒါရောက်ကြလေးရောမိန်းကလေးရောပေါ့နော်အဲကတိကိုကျိုးစားတာတော့သူက 8.8 ပေါ့အဲ့ကျတဲ့ငွေငွေမှာလည်းအဲ့လိုမျိုးပဲရားတယ်လို့ခေါ်ပါပေါ့နော်သူကတော့ဒီ UAD ပေါ့မိဆောင်ပေါ့ရယ်ခေါ်ပါပေါ့နော်ဒီစိတ်တက်ကြရဲ့ပြဿနာအဲ့အဲ့ဒီစိတ်တက်ကြတော့အဲ့ဒါလည်းနောက်ဆက်တွဲပေါ့ကိုယ်ကိုတက်ပြီးချင်းလေးပေါ်ရင်တက်ပြီးရဲ့ပြဿနာရားတယ်လို့ပဲဆိုလို့ရပါပေါ့နော
်ဟုတ်ကဲ့ဆရာကြီးဒီသူတေသနာထဲမှာပြောရတာလည်းဆရာကြီးအခုလိုအရင်ထက်အများကြီးများလာတယ်ပေါ့နော်အဲ့ဒါအပြင်သူတို့ကပိုရေးကြည့်တာကအမိဘတွေအနေနဲ့ဒီမိကောက်ပေါက်အရွယ်လေးတွေပေါ့နော်သူတို့ရဲ့ဒီဖြစ်နေတဲ့စိတ်တက်ကြတဲ့အနေအထားတွေကိုမသိတဲ့အတွက်ဒီလူတော်တော်များများကအသက်ကြီးလာတဲ့အခါမှာစိတ်တက်ကြယောဂပြင်းပြင်းထန်ထန်ခံစားရတာများလာတယ်ပေါ့နော်အဲ့ဒီအသက်ကြီးတဲ့အခါမှာဒီဖြစ်တဲ့လူတွေရဲ့90ရာခိုင်နှုန်းလောက်ကအဲ့14နှစ်လောက်ကနေစခဲ့တာဖြစ်တဲ့အတွက်အဲ့ဒီအချိန်လောက်ကသာကုခဲ့မယ်ဆိုရင်ပေါ့နော်အခုလိုမျိုးအသက်ကြီးတဲ့အချိန်မှာမခံစားရဘူးဆိုပြီးတော့သူတေသနာကနေထောက်ပြထားတာရှိပါတယ်ဆရာအဲ့ဒီအခါကျတော့မြန်မာနိုင်ငံမှာရောဘလို့အနေအထားမျိုးပေါ့နော်အခုအချိန်တွေကိုကာကွယ်နိုင်မယ့်အနေအထားမျိုးတွေ့ရလဲဆရာကြီ
းမင်းငယ်မလေးဒီပြဿနာနဲ့ပတ်သက်လာရင်မိဘကြီးတမယုံဝန်ထမ်းမျိုးအလုံးကနည်းနည်းလေးတော့ဗတိထားမိရနည်းနေတာပေါ့ဖြစ်တော့ဖြစ်နေတယ်ဒါမျိုးနဲ့ဗတိမထားမိကြတာပေါ့ဘယ်လိုမျိုးကစိတ်တက်ကြတာလဲဒီမှာမိဘဘောက်ရင်မှာစိတ်တက်ကြတဲ့လက္ခဏာလေးကိုသူတို့ကမသိဘူးဘာဖြစ်တခါလေကျတော့မိဘဘောက်ရင်မှာစိတ်တက်ကြတာလူကြီးနဲ့မကြည့်တတ်ဘူးပေါ့နော်လူကြီးကတော့စိတ်တက်ကြရင်စိတ်ညစ်တယ်စိတ်တက်ကြတယ်အဲ့ဒီပုံစံနဲ့လာတတ်ပေမဲ့ဒီကဘောမော်တခါလေးကျတော့လူကြီးကိုကလန်ကဆန်လုပ်တာလို့ဒေါသတွေကြီးတာလို့တောင်းမတော်ချင်တော့တာလို့ဘာမှစိတ်ဝင်စားတော့တာလို့အဲ့မျိုးလက္ခဏာလေးကလူကြောင့်ပေါ့အရွယ်ဒီကလေးတွေမှာသိတတ်ကြတဲ့လက္ခဏာနည်းနည်းထူးခြားမှုတွေရှိတယ်အဲ့ဒါကိုသူ့ရဲ့လေတခါလေးတတိမထားမိအကျောင်းဆရာဆရာမကြီးကလည်းတခါလေးတတိမထားမိတာရှိမှာပေါ့နော်တတိမထားပြီးတော့ဒီသိတတ်ကြတဲ့ဟာကိုသူကမတိလိုက်ကြတာပေါ့အခါဒီဆိုးရလို့ထင်ထင်သွားမှာပေါ့အဲ့ဒါကြောင့်အဲ့ဒီအကျိုးဆက်တွေကဒီကလေးတွေကဒီစိတ်ကြရအောင်ခံစားနေရတယ်အဲ့ဒါကိုသူတို့စီးမကူးလို့ဆိုရင်ဟိုကိုယ်ရတဲ့ဒီအထီးလည်းဖြစ်နိုင်တယ်ဒါမှမကြောက်မတက်နိုင်တော့ဖြစ်မှာပေါ့ဒါမှမကြည့်လာလို့ဆိုရင်စမ်းမဤပြဿနာတွေဆက်လက်ဖြစ်လာမယ်လို့ဒါမှမဟုတ်ရင်အရက်တူဘူးစီးလို့အဲ့ဒီဘက်ကိုရောက်သွားတတ်တ
ယ်ဟုတ်ကဲ့ဆရာကြီးအဲ့တော့မိဘတွေအနေနဲ့ကြိုတင်ပြီးတော့သိနိုင်အောင်ပေါ့ဆရာနော်ခုနကဆရာပြောတဲ့ဒီကလန်ကဆန်လုပ်တဲ့လက္ခဏာမျိုးတွေခုနကကြောက်မသွားခြင်းတာမျိုးတွေအဲ့ဒီလက္ခဏာလေးကိုဆရာကြီးမိဘတွေသိတာလောက်အောင်လေနည်းနည်းလေးဖြတ်ရှင်းပြလို့ရမှာ
အဓိကတော့ဒီအရွယ်မှာသိတတ်ကြလို့ဆိုရင်လူကြီးတွေမှာသိတတ်ကြရဲ့လက္ခဏာမျိုးလေးသူတို့ခံစားရတာပေါ့အဲ့ဒါအပြင်စွတ်စွတ်ကျွန်တော်ပြောတဲ့လက္ခဏာတွေပါအဲ့ဒီပုံစံနဲ့လည်းလာတာပေါ့သိတတ်ကြပြီဆိုတော့ဇောင်းရင်းတွေမှာသိတူမှာပေါ့အခါကြီးကတော့လေဒီမိကောက်ပေါက်ရွယ်တွေကျတော့ဇောင်းနဲ့သိတူတာကိုမပြပဲနဲ့ဟိုအဖေရတာလို့အမေရတာလို့ဆိုရင်မလုပ်ချင်ဘူးကြောက်ကြဆိုမတော်ချင်ဘူးအပြေတို့အမေတို့ဒါမှမဟုတ်ကြောက်ဆက်ဆက်မှလို့သိကျမှသောတာနေပေါ့သူပြန်တာမျိုးရှိတယ်။နောက်ပြီးတော့အဲ့ဒီကလေးတွေကတခါလေကျတော့စာမလုပ်တော့ဘူးပေါ့နော်။စိတ်ဝင်စားတယ်။မမကြီးတော့စိတ်ပြန်ကြတယ်။စိတ်ပြန်ကြတော့စာလည်းမလုပ်ချင်တော့ဘူး။ဘာမှစိတ်ဝင်စားတော့ခံစားချက်လည်းခံစားလို့မရတော့ဘူး။သူရဲ့ဘက်မှဘာမှမရှိဘူးခံစားတာပေါ့။မပြောတော့ဘူးပေါ့။မပြောတော့ကစာမလုပ်တော့ဘူး။အဲ့တော့သူစာညံ့တာလို့စာမလိုက်နိုင်တာလို့အဲ့လိုမျိုးပြောတတ်ကြတာပေါ့နော်။တခါလေကျတော့သူကလည်းအာယုံမဆိုင်နိုင်တော့ဘူး။စာမှအာယုံမဆိုင်နိုင်တော့အလုပ်ကလည်းအာယုံမဆိုင်နိုင်တော့ဘူး။ကိုယ်ကိုအပြစ်တင်ခြင်းနဲ့ခါလေကျရင်ဒီကျင်းတဲ့အလိုမျိုးသိပြီပေါ့လားခါလီကြရင်လည်းတချို့ဒါဆက်နေနေတဲ့ကလေးတွေဆိုရင်တော့သိတတ်ကြတဲ့အနေနဲ့မလာဘူးခုခဏကိုမှပိုင်းနာတာလို့ကောင်းကြိုက်တာလို့ကောင်းမှုတာလို့အဲ့လိုမျိုးခဏကိုယောဂလက္ခဏာနေနဲ့လည်းခါဒီလာလာတွေ့ရတာပေါ့အဲ့ဒါလေးကိုမိဘတွေနဲ့သူတို့ပဲအချက်တွေ့လာပြီးဆိုရင်ဟောဒီမှာအဆိတ်ဒီခံစားချက်ရှိတယ်လေဒီမှာဗာအခက်ခဲရှိတယ်လေသိတတ်များကြနေသလားအဲ့ဒါကိုကလေးတွေတွေ့ကြအေးအေးဆေးဆေးဆွေးနွေးပိုင်ပင်ဖြစ်တာပေါ့နော
်ဟုတ်ကဲ့ဆရာခုနကဒီလူကြီးရွယ်မှာပေါ့နော်ကြီးကြီးမားမားဒီစိတ်တက်ကြတဲ့အနေရမဖြစ်အောင်ကုသပေးနိုင်မှုအနေထားရောဘယ်လိုရှိလဲဆရာကြီးမြန်မာပြည်မှာ
ပုံမှန်ပြင်တော့ဒီအမမစိတ်ကြယောဂါဘာမှထွေဦးစိတ်ကဘုခက်ခက်ခဲမရှိပါဘူးဆေးရလည်းလေကူရနိုင်ပါတယ်ဘာမှပြင်မှာဒီလိုနဲ့လေဒီမိကောင်ပေါ့ရွယ်တို့ကလေးငယ်တွေမှာတော့ စီးတစ်ခုလည်းတော့အားပြုလို့မရပါဘူးအဓိကတော့စိတ်ပိုင်းဆိုင်ရာအထောက်အကူပြုတာသူတို့နားလည်ပြီးတာမိဘတွေရောမကြောင်းသားဆင်းရဲဆရာတွေရောသူ့ပိုင်းဝင်ကြင်အောင်ဖေးမာတာသူ့နဲ့ဆွေးနွေးပြီးတာအဲ့လိုမျိုးလုပ်ပြီးနိုင်တော့သူတို့စိတ်တက်ကြတာစက်တာသွားတယ်လက်ပင်သွားနိုင်တယ်ပေါ့စိတ်တက်ပြီးတော့ရပါတယ်ဒါမျိုးရဲ့စိတ်ကြည့်လို့လူတာပေါ့ဒါကြောင့်ဒီမှာတစ်ခုကတော့စိတ်ထက်ကြတာနဲ့တက်တက်ပြီးတော့တစ်ခါကြီးကျတော့ကြောက်တာလားဒါမျိုးပုံမှန်တုတ်ပြန်မှုတစ်ခုသလားအဲ့လိုမျိုးသူတို့ခွဲတက်တာရဲ့ရှိတာမျိုးပေါ့ကောင်းတာကတော့ကျေးရီအလိုမျိုးတစ်ခုခုထူးခြားလာပြီးသူအပြုအမူတွေပြောင်းလဲလာပြီးခံစားချက်တွေပြောင်းလဲလာပြီးဆိုရင်တော့နားလေတဲ့စက်မိုက်ဝန်ထမ်းတွေလူဆိုင်ရာတိုင်ပင်ကြည့်တာတော့အကောင်းဆုံးဖြစ်မှာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တက်ဆက်ပေးနေတဲ့ကျမကြီးကနားကိုနားဆင်ခဲ့ကြရတာပါရှင်ဒီအစီအစဉ်ကိုကြာသပတေးနေ့ညပိုင်းနဲ့အခုလိုတောက်တာနေ့မနေ့ပိုင်းတွေမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်အခုတိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြရမှာပါနေဆက်ဒေတာကတိုင်းရင်းသားသတင်းတောက်တွေစုပေါင်းတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်
ပါစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမိပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ငញ្ញញရင်ဖြစ်စင်မှာအလုံးပါဝင်နိုင်ရေးအတွက်အစိုးရနဲ့တက်မတော်အနေနဲ့ NCA ထက်ခြေပြန်းတဲ့နီလန်းတွေကိုလည်းကြိုးပမ်းသွားဖို့မြို့မျိုးသားပါတီကနေတိုက်တွန်းခဲ့ပါတယ်ပထမကဘာစစ်တွင်စစ်မှုထမ်းခဲ့ကြတဲ့ချင်းလူငယ်152ဦးအတွက်တတိယပြည့်ကပီးမော်ကွန်းကြောက်တိုင်စိုက်တူဖွင့်ပွဲကျင်းပခဲ့ရဆိုတာနဲ့တိုင်းသာလက်နက်ကိုင်အဖွဲ့အစည်းတိုင်းက NCA လက်မှတ်ရေးထိုးရမယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့ပြောဆိုချက်အပေါ်တိုင်းသာခေါင်းဆောင်တွေရဲ့အမြင်သဘောထားတွေကိုကြားကြားရမှာပါ
ကျမကနန်းဟော်မှာရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရင်ချမ်းရင်ဖြစ်စင်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အလုံးပါဝင်လာနိုင်ရေး NCA ထက်ကျေပြတ်တဲ့နီးလန်းတွေနဲ့ကြိုးပမ်းသွားဖို့အစိုးရနဲ့တပ်မတော်ကိုမွန်မျိုးသားပါတီ MNP အထွတ်ထွတ်အတွင်းရေးမှူးနိုင်လည်ဤဓမ္မကတိုက်တွန်းလိုက်ပါတယ်။တနင်္ဂနွေလုံးပြခတ်တိုက်ခိုက်မှုရဲ့ဆေးရည်သဘောတူစာချုပ်နှစ်နှစ်ပြည့်မြောက်တဲ့အောက်တိုဘာလ15ရက်နေ့မှာတိုင်းရင်းသားလက်နက်ကိုင်ရှစ်ဖွဲ့ထက်ပိုမလာတဲ့အပြင် NCA လမ်းကြောင်းကိုလက်မခံတဲ့မြောက်ပိုင်းမဟာမိတ်လူအင်အားကြီးအဖွဲ့ရပေါ်လာတဲ့အတွက်သူတို့လည်းလက်ရှိမြန်မာငင်းချမ်းရေးဖြစ်စင်မှာအတိတ်ကကြတဲ့နိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်လာနိုင်ဖို့လိုအပ်တယ်လို့သူကပြောပါတယ်MCA နဲ့အပြည့်အစာချုပ်တွေထက်နိုင်ငံရေးဆွေးနွေးပွဲတွေကတော့ပိုပြီးအတိတ်ကကြတဲ့အတွက်နိုင်ငံရေးဆွေးနွေးပွဲတွေမှာတိုင်းရင်းသားလက်နက်ကအဖွဲ့တွေအလုံးပါဝင်လာနိုင်ဖို့ဦးစားပေးဆောင်ရွက်သွားဖို့ကိုလည်းနိုင်လည်တမကပြောပါတယ
်ပထမကဘာစစ်အတွင်းပြင်သစ်နိုင်ငံမှာစစ်မှုထမ်းခဲ့ကြတဲ့ချင်းပြည်နယ်ဖလန်းမြို့နယ်လုံပန်းကျေးရွာကချင်းလူငယ်152ဦးသွဲနှစ်တရာပြည့်ကပီးမော်ကွန်ကြောက်တိုင်စိုက်သူပွဲခန္ဓာကိုအော်တိုဘလ18ရက်နေ့မှာကျင်းပခဲ့ကြပါတယ်အမြင့်9ပေရှိတဲ့နှစ်တရာပြည့်ကပီးမော်ကွန်ကြောက်တိုင်ကိုလုံပန်းကျေးရွာဝင်မှာစိုက်သူခဲ့ကြတာဖြစ်ပြီးဂုံပြုပွဲခန္ဓာကိုစီကားတက်မြက်စွာကျင်းပခဲ့တာဖြစ်ပါတယ်လုံပန်းတိုက်နယ်လူကြီးဝဏ္ဏကျော်ထင်ဦးလူမုံဦးဆောင်နဲ့လုံပန်းတိုက်နယ်ကချင်းလူငယ်152ဦးတို့ဟာ1918ခုနှစ်ပရမကဘာစစ်ကာလမှာပြင်သစ်နိုင်ငံကိုတွားရောက်စစ်မှုထမ်းဆောင်ခဲ့ကြပြီးမျိုးဆက်သစ်လူငယ်တွေအနေနဲ့ရဲစံတသည့်ပြည်စုံနဲ့ချင်းဘိုးဘွားတွေရဲ့ရဲရင်မှုကိုသိလာစေဖို့အတွက်အခုလိုကြောက်တန်စိုက်သူရချင်းဖြစ်တယ်လို့နှစ်တရာပြည့်ကြောက်တန်စိုက်သူဝယ်ဖြည့်မြောက်ရေးကော်မတီတာဝန်ခံသောမတလင်းကပြောပါတယ်။ဥလူမုံကသမိုင်းဝင်ပင်လုံစာချုပ်မှာချင်းလူမျိုးကိုဆက်လက်သူဖြစ်လက်မှတ်ရေးထိုးခဲ့လို့သူလည်းဖြစ်ပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ခရိုင်မှာအကြမ်းဖက်မှုတွေကြောင့်ဒုက္ခရောက်နေသူတွေကိုလူမှုကူညီရေးဆောင်ရွက်နေတဲ့တင်ကဟလက်ကန်ရခိတအဖွဲ့ကခေါင်းဆောင်သူဦးဖြစ်သူအမ်တာကြီးခေါ်ကိုတန်းရွှေကိုဒီလ15ရက်နေ့ညနေပိုင်းကမြောက်ဦးမြို့မှာရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ကိုအမ်တာကြီးကိုလွန်ခဲ့တဲ့ဧပြီလကရှစ်ကြိမ်မြောက်ရခိုင်တပ်မတော် AA ဖလားဘော်လုံးပွဲကျင်းပဖို့စီစဉ်ခဲ့မှုနဲ့ဖမ်းဆီးခံနေရတဲ့မြောက်ဦးမြို့မြတ်တန်းဆောင်စီရတော့ကိုခိုင်နေမင်းတို့နဲ့အမှုတွဲဖြစ်ပြီးဝရမ်းပြည့်အဖြစ်ကြေညာထားတဲ့အတွက်အခုလိုဖမ်းဆီးရတာဖြစ်တယ်လို့မြောက်ဦးမြို့နယ်ရဲစခန်းမှူးကပြောပါတယ်ကိုအမ်တာကြီးကိုမြောက်ဦးမြို့မှာရုံထုတ်ပြီးမတရားအတင်းဆက်သွယ်မှုပုံမှန်18/2019တို့နဲ့တရားစွဲဆိုထားပြီးလုံခြုံရေးစိတ်မချရဆိုတဲ့အတွက်ရဲအဆောင်လျှောက်တွေနဲ့နောက်တနေ့မှစစ်တွေအကျဉ်းထောင်ကိုပို့ဆောင်ခဲ့ပါတယ်
မုံပြင်းနဲ့လှုပ်တော်ကဝန်ထမ်းသက်ထန်နေမှာငွေကြီးတောင်းခံတယ်ဆိုပြီးတန်ကြားခံရတဲ့ဦးစီးရရှိကိုရာသူကလည်းရှော့ချပြီးတော့ဘရင်ပြင်းနယ်ဘက်ကိုပြောင်းရွှေ့အရေးယူလိုက်တယ်လို့ပြင်းနယ်သွေးသွေးအုပ်ချုပ်ရေးဦးစီးဌာနညွှန်ကြားရေးမှူးဦးစိုးမြင့်ကပြောပါတယ်အသိခါခံရတဲ့လှုပ်တော်ငယ်ရန်စည်းရေး9ဦးဌာနကနေလှုပ်တော်ဥက္ကဋ္ဌဒုဥက္ကဋ္ဌနဲ့ညွှန်ကြားရေးမှူးတို့ကိုကြောဖို့အတွက်တူးလင်လှဆာ2လှဆာနဲ့ညီမျှတဲ့ကြံ့ငွေ3သိန်းတောင်းခံခဲ့တယ်ဆိုပြီးဦးစီးမှုကိုအရေးယူပေးဖို့အတွက်အငယ်ရန်စည်းသူကဇူလိုင်လ4ရက်နေ့မှာလှုပ်တော်ကိုတန်ကြားခဲ့တာပါ
ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS SSA ခေါင်းဆောင်ဒုတိယပုံချုပ်ကြီးရစဦးဆောင်တဲ့အဖွဲ့ဟာအော်တိုဘာလ18ရက်မနေ့ပိုင်းမှာတောင်ကြီးမြို့ရှမ်းစာပေရင်ကျေးမှုခမ်းမမှာဒေသခံလူထုကိုတွားရောက်တွေ့ဆုံခဲ့တဲ့ပွဲမှာငင်းချမ်းရဲလုပ်ငန်းစဉ်များအကြောင်းတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲ့ဆေးရေးစာချုပ် MCA နဲ့ပတ်သက်တဲ့အကြောင်းတွေကိုရှင်းလင်းပြသခဲ့ပါတယ်။ဒါအပြင်ရှမ်းပြည်သူလူထုအနေနဲ့ပညာရေးပိုင်းမှာအသက်နိုင်ဆုံးမြင့်တင်ပေးဖို့ရှမ်းစာတင်ရုံညွန်းတန်းကိုအထက်တန်းအထိစာအုပ်တွေထုတ်လုပ်နိုင်အောင်ကြိုးစားဖို့တက္ကသိုလ်တွေဖွင့်လှစ်နိုင်အောင်ကြိုးစားဖို့ RCSS SSA ခေါင်းဆောင်ကတိုက်တွန်းပြောဆိုခဲ့ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါအောက်တိုဘာလ15ရက်နေ့မှာကျင်းပခဲ့တဲ့တနိုင်ငံလုံးအပြစ်ခတ်ရေးဆေးရေး NCA လက်မှတ်ရေးထိုးပွဲနှစ်နှစ်ပြည့်အခမ်းအနားမှာတမတော်ကာကွယ်ရေးဦးစီးချုပ်ဘိုးချုပ်မူကြီးမြောင်လိုင်ကနေတိုင်းနာလက်နက်ကိုင်အဖွဲ့စည်းတိုင်းက NCA လက်မှတ်ရေးထိုးရမယ်လို့ပြောဆိုခဲ့ပါတယ်။ဒီပြောဆိုချက်ပေါ်တိုင်းနာခေါင်းဆောင်တွေဘလို့အမြင်ရှိနေတယ်လဲဆိုတာကိုနမဟောမ်ကနေစူးစီးတင်ဆက်ထားပါတယ်။
နေပြည်တော်မှာကျင်းပတဲ့ NCA လက်မှတ်ရေးထိုးခြင်းနှစ်ပြည့်အခမ်းအနားမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တိုင်း NCA လက်မှတ်ထိုးဖို့လိုအပ်တယ်လို့တပ်မတော်ကကွယ်ရေးစီချုပ်ပေါ်ချုပ်မူကြီးမြောင်လိုင်ကအခုလိုပြောပါတယ်
။ NCA ကိုတိုင်းသက်တက်ကအဖွဲ့စည်းတန်းကလက်မှတ်ရေးထိုးရမှာဖြစ်ပါတယ်။ပြစ်ခတ်တိုက်ခိုက်မှုမရှိလို့လက်မှတ်ရေးထိုးစရာမလိုဘူးလို့ပြောနေတဲ့အဖွဲ့ချုပ်လည်းရှိပါတယ်။ NCA ဟာအမည်နာမအဖြစ်ပြစ်ခတ်တိုက်ခိုက်ရေးသဘောတူစာချုပ်ဖြစ်ပါတယ်။အနည်းသာအားဖြင့်တော့ဒီတဲ့ပုံမူကျင်းပမှာ။နောက်ဆိုင်မှာဒါကြောင့် NCA ကိုလက်မှတ်ရေးထိုးဖို့လိုအပ်ကြောင်းအခိုင်အမာပြောကြားလိုပါတယ်
။ NCA စာချုပ်ကိုမရမနေလက်မှတ်ရေးထိုးခိုင်းတာတိုင်းပြည်ငြိမ်းချမ်းရေးရဖို့အလံဝေးစီမယ်လို့ရှမ်းတိုင်းရင်းသားဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီပြောခွင့်ရဆိုင်လက်ကပြောပါတယ်
။ NCA ကိုအကြီးအလယ်မဆွေးနွေးရနေပဲနဲ့အားလုံးလက်မှတ်မထိုးအဖြစ်ထိုးရမယ်ဆိုတာကတော့ငြိမ်းချမ်းရေးနဲ့ပုံရော့ဝေးသွားစေနိုင်တယ်လို့ညင်တယ်။အတင်းအကျပ် PR ပေးပြီးလက်မှတ်ထိုးခိုင်းမယ်ဆိုရင်ငြိမ်းချမ်းရေးမရပဲနဲ့ပြဿနာဒီတက်မကိုက်ရှုပ်ထွေးပြီးပုံပြီးရှေ့ချသွားနိုင်တယ်လို့မှတ်ချက်ပေးလိုပါတယ်ခင်ဗျာ။
NCA စာချုပ်လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ရဲ့ဗိုလ်မှူးကြီးဆိုင်ငင်းကတော့ NCA သွားနေတဲ့လမ်းကြောင်းဟာမမှန်သေးတဲ့အတွက်ငြိမ်းချမ်းရေးလုပ်ငန်းစဉ်ကတိုးတက်မှုမရှိဘဲတတ်နေတယ်လို့ပြောပါရယ်။မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ခုနှစ်ဖွဲ့မှပါဝင်တဲ့ TNLA တအန်းပလောင်လက်နက်ကိုင်တပ်ဖွဲ့ကတော့ NCA အလုပ်မဖြစ်တာဟာတပ်မတော်မူ600ကျောင်းဖြစ်တယ်လို့ဗိုလ်မှူးတပ်အိုက်ကျော်ကပြောပါရယ
်။ NCA စီတို့ကအလုံးပါဝင်လက်မှတ်မထိုးနိုင်တာလေအဲ့တမ်ဘောရဲ့ချော့ချေကြောင့်အခုလဲဒီဒီကိစ္စကိုတော့ဖြစ်ပြင်းပြန်ပြောလာတာဆိုတော့အတိုင်းသားဘက်ကလက်မခံနိုင်တာဘူးအလုံးဖြစ်တဲ့ဟာကိုဒီထမှမီးအတော်ကြီးပြူတာ
တိုင်းရင်းသားလက်နက်ကင်ဒေါ်လာရေးတပ်ဖွဲ့22ဖွဲ့ရှိတဲ့အနေနဲ့ NCA စာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့10ဖွဲ့သာရှိပြီးဝပီသွေးစည်းညီညွတ်ရေးတပ်မတော် UWSA ခေါင်းဆောင်နဲ့တိုင်းရင်းသားလက်နက်ကင်ဒေါ်လာရေး9ဖွဲ့က NCA ကိုလက်မခံသေးသလိုမွန်ပြည်သစ်ပါတီနဲ့ကရင်နီမျိုးသားတို့တက်ရေးပါတီတို့ဥဆောင်ပါဝင်တဲ့ UNFC အဖွဲ့ကလည်း NCA စာချုပ်စတင်ရေးဆွဲစဉ်ကပါဝင်ခဲ့ပေမဲ့ဒီနေ့အထိလက်မှတ်ရေးထိုးနိုင်ခြင်းမရှိသေးပါဘူး
ဆက်ပြီးတော့မွန်နိုင်ငံရေးပါတီတွေကွဲပြားနေတဲ့အထက်ရမျက်အင်အားစုပေါ်လာတာဟာမွန်လူထုတွေအကြားမတူကွဲပြားတဲ့အမြင်တွေရှိနေပါတယ်။မြင်းရင်စနိုင်ကလည်းအခုလိုစူးစီးတင်ဆက်ထားပါတယ်။
ရမညာအင်အားစုပေါ်လာတာဟာမွန်ပါတီအစ်စ်သူထောင်ဖို့မဟုတ်ဘူးလို့သောက်တမ်းမင်းဆိုလင်းကအခုလိုပြောပါတယ
်မွန်နေညညကြီးမွန်ပါတီပေါင်းစည်းတာအဓိကပဲတကယ်လို့ဒီဈာထဲမှာလှုပ်ရှားနေရင်လည်းဒီမွန်နှစ်ပါတီသုံးပါတီပဲပြောပြောဘူးနော်ပေါင်းရမယ်ဆိုရင်ကျွန်တော်လုံနေအလုပ်ကိုရပ်လိုက်မယ်ပါတီဖွဲ့ဖို့ကစူးစမ်းမှာမဟုတ
်ရမညာအင်အားစုရဲ့ရည်တည်ချက်ဟာမွန်တမျိုးသားလုံးအတွက်အကျိုးရှိတဲ့ဆိုပြီးရမညာအင်အားစုနဲ့လုပ်ငန်းပူးပေါင်းလှုပ်ဆောင်သွားဖို့မကြခင်ကမှသဘောတူထားတဲ့မွန်လူငယ်ဆောင်ရက်ကတာဝန်ခံမင်းစာနီဦးကအခုလိုပြောပါတယ်
ကျွန်တော်တို့ MRF အနေနဲ့တို့တို့နဲ့ပူးပေါင်းတဲ့အကြောင်းရင်းကလည်းတို့ရဲ့ရည်ရည်ချက်ချက်ပူးပေါင်းတာနောက်တစ်ခုကတို့တို့အကယ်လို့များဒီကြားထဲမှာမွန်အမျိုးသားကုန်ခံမရောက်ခင်မှာပါတီဖွဲ့တာပဲဖြစ်ချက်အကယ်လို့တို့တို့လောက်ဖြစ်မယ်ဆိုလို့ရှိရင်ကျွန်တော်တို့ MRF အနေနဲ့တို့တို့ကိုကြောခိုင်းပါပဲ
ပါတီအသစ်သူထောင်မလားပါတီပေါင်းစည်းရေးကိုပဲဆော့သွားမလားဆိုတာကိုတော့2018ခုနှစ်စမိုင်းမှာကျင်းပမယ်ညီလာခံကနေဆုံးဖြတ်သွားမယ်လို့ဒေါက်တာမင်းစိုးလင်းကပြောပါတယ်။ရမညအင်အားစုနဲ့တန်ကားတော်တွေဥဆောင်တဲ့ပါတီပေါင်းစည်းရေးအဖွဲ့တို့ပူးပေါင်းပြီးတော့2018နှစ်စမိုင်းလောက်မှာညီလာခံတရက်ကျင်းပဖို့အစီအစဉ်နေပါတယ်။မွန်လူထုတွေအနေနဲ့ကတော့ပါတီပေါင်းစည်းရေးကိုပဲလူလာကြပါတယ်။လက်ရှိမှာတော့မ Ture, Patika Anape Kanya Ture, Tati Pokla Kosalere Pare, Yamanya in Asuha, Montamiota Longo, Kosapure, Pati the Cook, Potta La Putue, Mondu Ture at the Potta Sana, Kauyuli Yashini Bare.
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်။ငင်းချမ်းရဲ့ဖြစ်စဉ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးပါဝင်နိုင်ရေး
တော်ရှင်ရဲ့ခုနားဆင်ခဲ့ကြတာကတော့ပြည်နိုင်ဝိုင်းတို့သားတွေကနေပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ။တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ခဲ့ရပြီကနောက်အခုလာမယ့်စနေညတိုင်းရိုက်လေးလိုင်းကိုလည်းဖိတ်ခေါ်ပြရစီရှင်။
ပါရှင်များရှင်မကြသေးခင်ကပဲနေပြီးတော့လေစိတ်မှာလက်နက်နယ်မူရစီဝါတချို့ဖမ်းဆီးမိခဲ့တယ်လို့နောက်ဆက်တွဲရှာဖွေစစ်ဆေးရမှာလဲလက်နက်နယ်မူရစီဝါတွေထပ်မံတွေ့ထားပါတယ်အခုလိုတရားမဝင်လက်နက်တွေဖမ်းဆီးမိတာမကြာခဏမူရစီဝါတွေအများအများဖမ်းမိပေမဲ့ပိုင်ရှင်မဲ့ဖြစ်နေတာတွေလို့သတင်းတွေကြောင့်မြန်မာနိုင်ငံရဲ့တရားဝေစုမှုရေးအပေါ်မေးခွန်းတွေလည်းတကြောပြန်ထွက်ပေါ်နေပါတယ် VOA's နေနေညဒိုင်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်
2A Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါရစေရှင်။လာမယ့်စနေညတိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွဲကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။ VOA American တန်ရဲ့တောက်ကြနေမနေ့ခင်အစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။
American Soya ရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါတော့မယ်ရှင်။သောရရှင်များခင်ဗျာ။အောက်တိုဘာလ7ရက်ကစလို့ဆူဒန်နိုင်ငံဟာနှစ်ပေါင်း20ကြာအမေရိကန်ပြည်ထောင်စုရဲ့စီးပွားရေးနဲ့ကုန်သွယ်ရေးဒဏ်ခတ်အရေးယူထားခံရတဲ့နိုင်ငံအဖြစ်ကနေလွတ်မြောက်သွားပြီဖြစ်ပါတယ်။ဆူဒန်နိုင်ငံပေါ်လေးစားသမှုနဲ့အမေရိကန်ပြည်ထောင်စုကချမှတ်ထားတဲ့အရေးယူဒဏ်ခတ်ပိတ်ဆို့မှုကိုရုပ်သိမ်းလိုက်တာဖြစ်ပ Asuya ha dafa dita taumain khorufa ne blue nine ayat di ma yan lu re takkhat mu ri ko set le bi lo yan na tha ke ba le dutiya che ni ne aku lo pi lo khe de twet sura naingan ta wan lo lu da chin sa na mu athaw pat ni pe ya ma pu mu kaw mon si ke ba le tatiya che ni ne taumain sura ma ba ma mhlou sha nai me phit ni ya de a chi ni ko shaung sha nai ke ba le sarutha che ka lo a chan phet chi mu ye lo ngan ni ma American Pirozu ne Pubong Song Yakebi Pisma Chekaro Joseph Kuni ne Lord's Resistance Army Sare Apuerigu Tambian Takebi Didarin Lonyo Ye Pumu Kamon Lazirawe Pibare Pigare Kula da Kala Twin Sudan Soya Ye Pimuha American Pirozu ne Pubong Samuelure Sanago Tinsha Piata Nirelu Tiawin Topiane Chinajema Nanganyai Winitana Pioguinadu Hita Nuaka Machepu Tavare Dabimele, Surama, a donshi de Ninyamu Yashi Zibo Dwe, Pomo Tote Pitomuriga, Shibo Lone Dilu, Americane Pubong Sawe Muriule, Uzape Losambo Lu Abare. The Cha Che Miazwarega, Uzape Losambo Lu Anide Kisa Yadidema, Ludanian Sanamu Taguri Pomo Pianemu, စူဒန်နိုင်ငံအတွင်းလူခွင့်ရေးပုံမလေးစားလိုက်နာဖို့လွတ်လပ်စွာကိုယ်ကိုယ်ယုံကြည်ခွင့်နဲ့ဘာသာရေးလှုပ်ဆောင်မှုတွေကိုခွင့်ပြုဖို့နောက်ကိုရီးယားနိုင်ငံပေါ်ချမှတ်ထားတဲ့ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုအပြည့်အဝအကောင့်ထည့်ဖော်တဲ့နေရာမှာပါဝင်လှုပ်ဆောင်ဖို့စတာတွေပါဝင်ပါတယ်။ထိပ်တန်းတာဝန်ရှိသူတို့ရဲ့ပြောကြားချက်အရဆူဒန်နိုင်ငံဟာကင်ဂျုံအွန်းခေါင်းဆောင်နဲ့မြောက်ကိုရီးယားအစိုးရနဲ့လက်နက်ရောင်းဝယ်မှုသဘောတူညီမှုမျိုးမပြုလုပ်ဖို့ကတိပြုခဲ့တယ်လို့ဆိုပါတယ်။ကျွန်တော်တို့အနေနဲ့အနီးကစောင့်ကြည့်အကဲခတ်နေတယ်လို့မြောက်ကိုရီးယားနဲ့လက်နက်ရောင်းဝယ်မှုဆက်လက်ပြုလုပ်နေတာမျိုးကိုကျွန်တော်တို့အနေနဲ့လုံးဝလက်မခံဘူးဆိုတာကိုသူတို့သဘောပေါက်နားလည်ထားပါတယ်လို့တာဝန်ရှိသူကပြောပါတယ်။အရေးယူတန်ခတ်ပိတ်ဆို့မှုတွေရုပ်သိမ်းလိုက်ပေမဲ့လည်းဆူဒန်နိုင်ငံအနေနဲ့အကြမ်းဖက်မှုကိုထောက်ခံအားပေးတဲ့နိုင်ငံတနေနိုင်ငံအဖြစ်တက်မှတ်ထားတဲ့အမေရိကန်ရဲ့စီးရင်ထဲမှာဆက်ပြီးတော့ရှိနေစေဖြစ်ပါတယ်။ဆူဒန်နိုင်ငံဟာဒါဖာပြည်ပခန့်မှာပါဝင်ပတ်သက်နေတဲ့နိုင်ငံအဖြစ်အမေရိကန်ပြည်ထောင်စုနဲ့ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့တက်မှတ်ထားမှုတွေကလည်းဆက်လက်ပြီးတော့ရှိနေစေဖြစ်ပါတယ်။ဒီရေးနဲ့ပတ်သက်ပြီးတော့ဆူဒန်သမ္မတအိုမာအယ်ရှာဘားကိုနိုင်ငံတကာရာဇဝတ်မှုခုံရုံးမှာတရားစွဲဆိုထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုရဲ့ရည်တည်မှုကမပြောင်းလဲပဲရှိနေပါတယ်။ကျွန်တော်တို့အနေနဲ့ဒါဖာဒေတာအတွင်းရာဇဝတ်မှုကျူးလွန်မှုတွေနဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေကိုပွင့်လင်းမင်းသားစွာအရေးယူဖို့ကိုလည်းဆက်လက်ပြီးတော့တောင်းဆိုနေတဲ့အကြောင်းနိုင်ငံသားရေးဝန်ကြီးဌာနရဲ့တာဝန်ရှိသူကပြောပါတယ်။အမေရိကန်ပြည်ထောင်စုဟာဆူဒန်အစိုးရရဲ့အထက်ကပြောခဲ့တဲ့အချက်၅ချက်တိုးတက်မှုတွေဒုံရင်ပြန်ရောက်မတော့အောင်စိုးရိမ်စရာကောင်းတဲ့တခြားကဏ္ဍတွေမှာလည်းဆုတ်ယုတ်မတော့အောင်တခြားနည်းလမ်းတွေနဲ့ PRP ဆောင်ရွက်ဖို့ပြင်ဆင်ထားပါတယ်လို့နိုင်ငံသားရေးဌာနရဲ့ပြောခွင့်ရသူဟေတာနျူးယက်ကပြောဆိုကြောက်မှာခင်ဗျာ
ယန်ကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
အခုနားဆင်ခဲ့ကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သားဖြစ်ပြီး VO ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင် VO American တန်ကားနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနေ့၈ရက်နေ့ကနေ၉ရက်နေ့အထိပြန်ပြီးတော့နားဆင်နိုင်ကြပါတယ်တက္ကသိုလ်နေညပိုင်းမှာတော့အမျိုးသမီးကန္တာတုဒ္ဒဆောင်နဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာစတဲ့သတင်းပတ်စင်ကန္တာတွေကိုနှာစင်နိုင်ကြပါလိမ့်ရှင်ဒီကနေ့နှစ်ဖက် BOE ကနောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအခြေချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါဦးမယ်ရှင
်ဒီလအစောပိုင်းမှာ GS စစ်သွေးကြော်ရဲ့လက်ချက်နဲ့အမေရိကန်စစ်သား၄ဦးတေဆုံးခဲ့ရတာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေပါတယ်လို့ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကပြောပါတယ်။အမေရိကန်စစ်သားတွေအသက်ခံရတိုင်းလုံးလေရှိတယ်လို့အခင်းဖြစ်ပေါ်ရတာနဲ့ပတ်သက်ပြီးအပြည့်အဝစုံစမ်းစစ်ဆေးမှုတွေကိုလုပ်နေပြီးဖြစ်ကြောင်းနဲ့ရတဲ့သတင်းအချက်လက်အသစ်မှန်သမျှကိုအချိန်နဲ့တပြေးညီထုတ်ပြန်ပေးမှဖြစ်ကြောင်းနဲ့သတင်းတောက်တွေကိုပြောကြားခဲ့တာပါ။ကျူကွန်မြူနစ်ပါတီရဲ့ခေါင်းဆောင်မှုအောက်မှာလာမယ့်နှစ်ပေါင်း20အတွင်းတရုတ်စစ်တပ်ကိုအင်အားကြီးပြီးခင့်မိတဲ့တပ်ဖြစ်နဲ့တိဆောက်ပြီးကမ္ဘာအဆင့်မီဖြစ်အောင်ပြောင်းလဲပြင်မှာဖြစ်ကြောင်း19ချိန်မြောက်တရုတ်ကွန်မြူနစ်ပါတီညီလာခံမှာဗိုလ်တပ်ဖူးနေကသမရရှီကျင့်ပင်ကပြောကြားလိုက်ပါတယ်။တရုတ်နိုင်ငံဟာလာမယ့်2050မှာခေတ်သစ်ဆိုရှယ်လစ်နိုင်ငံဖြစ်နဲ့ခေတ်သစ်ကိုတိဆောက်မှာဖြစ်ပြီးကမ္ဘာလည်းမအင်အားကြီးတဲ့ဥဆောင်တဲ့နိုင်ငံဖြစ်စေရမယ်လို့လည်းကတိပေးခဲ့ပါတယ်။မြောက်ကိုရီးယားဟာအမေရိကန်ပြည်ထောင်စုကိုနျူကလ িয়ার ဒုံးကျည်နဲ့တိုက်ခိုက်နိုင်စွမ်းရှိတဲ့အခြေအနေကိုရောက်ဖို့အတွက်လအတော်ကြာလောက်ပဲလိုတော့တယ်လို့အမေရိကန်ထိပ်တန်းတာဝန်ရှိသူနှစ်ဦးကပြောပါတယ်။မြောက်ကိုရီးယားရဲ့ချိမ့်ချောက်မှုပိုးပြီးကြီးလာတဲ့အပေါ်အရှိနဲ့အရှိအာရှဒေသမှာနျူကလ িয়ার လက်နက်ပြိုင်ဆိုင်မှုဖြစ်လာနိုင်ခြင်းအပေါ်အထူးပဲစိုးရိမ်မိတဲ့အကြောင်းဝါရှင်တန်မြို့တော်မှာချက်တပ်ပရင်းကပြုလုပ်တဲ့ဆွေးနွေးပွဲတစ်ခုအတွင်း CIA ညွှန်ကြားမှုကပြောကြားခဲ့တာပါ။အိန္ဒိယနိုင်ငံမှာဟိန္ဒူဘာသာဝင်ပေါင်းတန်း900ကျော်ရဲ့အဓိကဘာသာရေးပွဲတော်ကြီးဖြစ်တဲ့ဒေပါဝလီပွဲကိုအောက်တိုဘာလ19ရက်ချက်တပ်ပရင်းကနိုင်ငံတော်ဝန်မှာဆင်နွှဲခဲ့ကြပါတယ်။
တောက်ကြနေမနေ့ခင်နောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအကြေချုပ်ကိုဒေါက်ခင်မြို့သက်ကြီးညာပေးသွားတာပါ။ဒီမနေ့အစီအစဉ်ထုတ်လွှင့်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်ရှင်။ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒွေမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ဖန်ယူနားဆင်နိုင်ကြပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.